Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်မှာသောရရှင်အပေါင်းစိတ်လက်ကြည်သာရှိကြပါစေခင်ဗျာ။ VOA American တိုင်းရဲ့2015ခုနှစ်ဒီဇင်ဘာလ9ရက်တနင်္လာနေ့မနေ့ခင်အစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းနိုမီတာ3240 49ရောကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ကအစီအစဉ်တွေကိုတောင်းဝင်းယူတင်ဆက်မှာပါခင်ဗျာ
ဟုတ်ကဲ့ပါမင်္ဂလာပါသတင်းတွေကိုမအင်ဂျင်နိုင်တဲ့အတူကျွန်တော်ရန်နိုင်ကကြေညာပေးမှာဖြစ်ပါတယ်အမေရိကန်သမ္မတဘရောက်အိုဘားမားဟာဒေသစံတော်ချိန်တနင်္ဂနွေနေ့ည8နာရီမှာအင်ပီရိုမှာရှိတဲ့သူ့ရဲ့Oval Office ရုံးခန်းကနေအမေရိကန်ပြည်သူတွေကိုရုပ်မြင်သံကြားကတစ်စစ်မိန့်ခွန်းပြောကြားဖို့ရှိပါတယ်။အိန္ဒိယနဲ့ပါကစ္စတန်ထိပ်တန်းတာဝန်ရှိသူတွေဘန်ကောက်မြို့မှာတွေ့ဆုံပြီးတော့ဒေသတွေနဲ့လုံခြုံရေးကိစ္စတွေကိုဆွေးနွေးကြကြပါတယ်။ဒီလိုထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုအခုမနက်မှာကြားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ American Peso ဒဏ်ခတ်မှုစီးရင်နေပါနေတဲ့ Asia World Company ပိုင်းစိတ်ကန်းကိုပြစ်ဒဏ်ခတ်မှုတချို့ရှော့ပေးဖို့ပြင်ဆင်နေတဲ့ပေါ် HRW2 အခွင့်အရေးအဖွဲ့ကဝေဖန်လိုက်ပါတယ်။
There's better ways to improve Burma's economy than in a general license which allows banks to do business.
ဒီနေ့အပြီးမကြခင်နားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့အတူမြန်မာဒီမိုကရေစီရေးရာဆွေးနွေးကမ်းမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်ကမ္ဘာတစ်လွှားထူးခြားစံပြသတင်းစတာတွေကိုလည်းနားဆင်ရအောင်ပါအခုတော့ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့မတ်အင်ဂျင်နိုင်တို့ကကြီးညာပါမယ်ခင်ဗျာ
အမေရိကန်သမ္မတဘရောက်အိုဘားမားဟာဒေသစံတော်ချိန်တနင်္ဂနွေနေ့ည8နာရီမှာအင်ပီရိုမှာရှိတဲ့သူ့ရဲ့ Oval Office ရုံးခန်းကနေအမေရိကန်ပြည်သူတွေကိုရုံးမြင့်တန်ကြားကတစ်စစ်မိန့်ခွန်းပြောကြားသွားမှာဖြစ်ပါတယ်။အဲဒီမှာအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးအမေရိကန်ပြည်သူတွေရဲ့စိုးရိမ်မှုတွေကိုလျှော့ချပေးနိုင်ဖို့နဲ့အကြမ်းဖက်ဝါဒရဲ့ကျေပြန့်တဲ့ချိန်ချောက်မှုတွေအပေါ်အမေရိကန်ဘက်ကလှုပ်ဆောင်နေတာရင်းနဲ့ပတ်သက်ပြီးတော့ချပြသွားဖို့ရှိနေပါတယ်။ဒါပြင်ပြီးခဲ့တဲ့သတင်းပတ်အတွင်းကယ်လီဖိုးနီးယားပြည်နယ်မှာဖြစ်ခဲ့တဲ့ပစ်ခတ်မှုကြီးနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတာနဲ့ပတ်သက်ပြီးတော့လည်းအမေရိကန်ပြည်သူတွေကိုထပ်ပြီးတော့အတိပေးသွားဖို့အတွက်ပြင်ဆင်နေပါတယ်။သမ္မတအိုဘားမားပြောကြားမဲ့မိန့်ခွန်းအပြည့်အစုံကို VOA မြန်မာဘိုင်းကနောက်ပိုင်းမှာဆက်လက်ထုတ်ပြန်ဖေးသွားမှာဖြစ်ပါတယ်။ဆန်ဘာနာဒီနိုမြို့မှာဖြစ်ပွားခဲ့တဲ့အဲ့ဒီတိုက်ခိုက်မှုအတွင်းအမေရိကန်နိုင်ငံဘွားဆိုင်ယက်ရစ်ဝမ်ဖာရုခ်နဲ့သူ့ရဲ့ဇနီးဖြစ်တဲ့ပါကစ္စတန်နယ်ဘွားတက်ရှင်မလစ်တို့ကတနက်နေ့ပြစ်ခတ်ခဲ့တာကြောင့်လူ14ယောက်သေဆုံးပြီးတော့21ယောက်ဒဏ်ရာရခဲ့ပါတယ်။သမ္မတအိုဘားမားကအမေရိကန်ပြည်သူတွေကိုကြောက်မနေကြဘဲကိုလို့ဆရာရှိတာတွေကိုအကောင်းဆုံးလှုပ်ဆောင်ကြဖို့ပြောကြားလာနိုင်တယ်လို့အမေရိကန်ရှင်းလင်းချုပ် Loretta Lynch က NBC ရုပ်သံရဲ့ Meet the Press အစီအစဉ်ကိုပြောကြားခဲ့ပါတယ်။အချိန်ထဲမှာပဲတက်ရှင်မလစ်နဲ့သူ့ရဲ့အမျိုးသားဆိုင်ယက်ဖာရုခ်တို့ကဘာကြောင့်ဖရုခ်ရဲ့အလုတ်ကလုတ်ဖို့ကင်ဘတ်တွေမိတ်ဆုံစာပွဲလုပ်နေတဲ့အချိန်မှာတိုက်ခိုက်ခဲ့တယ်ဆိုတာကိုစုံစမ်းစစ်ဆေးသူတွေကစုံစမ်းနေကြပါတယ်ခင်ဗျာ
ကယ်လီဖိုးနီးယားပြည်နယ်မှာဇာတာပတိနေ့ကဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုမှာပါဝင်နေတဲ့ပါကစ္စတန်နိုင်ငံဘွားအမျိုးသမီးနဲ့သူ့နိုင်ငံတဲကစစ်သွေးကြွတွေကြားမှာအဆက်အသွယ်ရှိနေတယ်ဆိုတာမယုံကြည်ကြောင်းပါကစ္စတန်ပြည်ထောင်စုဝန်ကြီးကပြောပါရယ်အကြမ်းဖက်တိုက်ခိုက်သူလို့တန်တရားဖြစ်ခံထားရတဲ့အသက်29နှစ်အရွယ်တက်ရှ်ဖင်းမလစ်နဲ့ပတ်သက်ပြီးတော့ပါကစ္စတန်အာဏာပိုင်တွေဘက်ကသိရှိထားတာတွေကိုပြည်ထောင်စုဝန်ကြီးချန်ဒရီနာဆာအလီခန်းကသတင်းတောက်တွေကိုပြောပြခဲ့တာပါစုံစမ်းစစ်ဆေးမှုတွေအရတက်ရှ်မင်းမလစ်ရဲ့မိဘတွေဟာလွန်ခဲ့တဲ့25နှစ်လောက်ကတည်းကဆော်ရီအာရေဗျာနိုင်ငံကိုပြောင်းရွှေ့အခြေချခဲ့တယ်လို့ခန်းကပြောပါရယ်တက်ရှ်မင်းမလစ်ရဲ့မောင်နှမတွေဟာဆော်ရီနိုင်ငံမှာပဲကြီးပြင်းခဲ့တာဖြစ်ပြီးမလစ်ကတော့ပါကစ္စတန်တက္ကသိုလ်မှာတက်ရောက်ခဲ့တယ်ဆိုပေမဲ့ IS စစ်သွေးကြွတွေနဲ့အဆက်အသွယ်ရှိတယ်ဆိုတဲ့အထောက်အထားကိုမတွေ့ခဲ့ရဘူးလို့ပြည်ထောင်စုဝန်ကြီးကပြောပါရယ်ပါကစ္စတန်အနေနဲ့နိုင်ငံတကာဆိုင်ရာတာဝန်ယူမှုအရာဥပဒေရေးရာအကူအညီတွေကိုအပြည့်အဝပေးသွားဖို့အမေရိကန်ကိုကမ်းလှမ်းထားကြောင်းပါကစ္စတန်ဝန်ကြီးကပြောပါရယ်မလစ်နဲ့သူ့ရဲ့အမေရိကန်ဘွားခင်ပွန်းဖြစ်သူဆယစ်ရာဇဝင်ဖာရုခ်တို့နှစ်ဦးဟာကယ်လီဖိုးနီးယားပြည်နယ်ဆမ်ဘာနန်ဒါနိုမှာခရစ်စမတ်အားလည်ရဲ့အတွက်ဒေသဆိုင်ရာအစိုးရဝန်ထမ်းတွေစုဝေးကျင်းပနေတဲ့အခမ်းအနားတစ်ခုမှာလူပေါင်း14ဦးသေဆုံးပြီး21ဦးဒဏ်ရာရခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကိုဘာကြောင့်ကျူးလွန်ခဲ့သလဲဆိုတာကိုအမေရိကန်အာဏာပိုင်တွေကစူးစမ်းစုံစမ်းနေတာပါ။မလစ်ခါအမေရိကန်ပြည်ထောင်စုကို2014ခုနှစ်မှာဖီယန်ဆေးဆစ်ဆက်ထားတဲ့ဗီဇာနဲ့ဝင်ရောက်ခဲ့တာဖြစ်ပါတယ်ရှင်။
ဗြိတိန်နိုင်ငံလန်ဒန်မြို့ကမြေအောင်မိထားဘူးတာရုံမှာလူတစ်ယောက်ကဒါဟာဆီးရီးယားနိုင်ငံအတွက်လို့ဆိုပြီးဒါနဲ့တိုက်ခိုက်ခဲ့တာကြောင့်လူနှစ်ယောက်ဒဏ်ရာ ရသွားခဲ့တဲ့ကိစ္စကိုအကြမ်းဖက်တိုက်ဖျက်ရေးရဲတွေကတနင်္ဂနွေနေ့မှာစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်ခဲ့ပါတယ်။ရဲကအသက်26နှစ်အရွယ်အမျိုးသားတအုပ်ကိုစနေနေ့နောက်ပိုင်းကဖမ်းဆီးခဲ့ပြီးလန်ဒန်အရှေ့ပိုင်းလစ်တန်စတုန်းမီထားဘူတာယုံကဒါနဲ့အကြမ်းဖက်တိုက်ခိုက်မှုကိုအကြမ်းဖက်သမားတွေရဲ့လုပ်ရက်အဖြစ်နဲ့ရေးယူဆောင်ရွက်မယ်လို့ဗြိတိန်ရဲတပ်ဖွဲ့ကပြောပါတယ်။မြန်မြန်တပ်သေးတွေစီကရရှိခဲ့တဲ့အချက်လက်တွေနဲ့ရဲကစုံစမ်းစစ်ဆေးမှုတွေအရအခုလိုဆုံးဖြတ်ခဲ့တာဖြစ်တယ်လို့ Scotland Yard ရဲ့အကြမ်းဖက်ဝါဒတံပြန်နေနေအဖွဲ့အကြီးကဲ Richard Walton ကပြောပါတယ်ဗြိတိန်ရဲတပ်ဖွဲ့ကတော့သူတို့ဟာအရှေ့လန်ဒန်ကအင်္ဂလိပ်စာတစ်ခုကိုရှာဖွေနေကြောင်းဒါပေမဲ့တခြားမတင်ငါတဲ့လူတွေကိုရှာနေတာလားဆိုတာကိုတော့ပြောဆိုဖို့ငြင်းဆန်ခဲ့ပါတယ်ဒီတိုက်ခိုက်မှုပြီးတဲ့နောက်မှာတော့အဲ့ဒီတန်တရာရှိသူရဲ့လောက်ရဟာစီးရီးယားနဲ့ဆက်နွယ်မှုရှိတယ်လို့ဗြိတိန်သတင်းမီဒီယာတွေကတော့ကြေကြေပြန့်ပြန့်ဖော်ပြကြပါတယ်ဒီပေါ်မှာတရားအတည်ပြုချက်မရပေမဲ့စီးရီးယားနိုင်ငံက ISD ကိုဗြိတိန်ကလေကြောင်းကတိုက်ခိုက်ဖို့ဗြိတိန်ပါလီမန်ကသဘောတူခဲ့ပြီးတဲ့နောက်ရပိုင်းအတွက်မှာဒီတိုက်ခိုက်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်ခင်ဗျာ
စီးရီးယားမှာရှိတဲ့ IS Islamic ဆွမ်းရောက်စစ်သွေးကြွတွေကိုချေမှုန်းနေတဲ့ American ဥဆောင်တဲ့ညွန်ပေါင်းအဖွဲ့မှဗြိတိန်နိုင်ငံရဲ့ပါဝင်မှုကိုစီးရီးယားသမ္မတ Bashar al-Assad ကဝေဖန်လိုက်တဲ့အပြင်လေကြောင်းတိုက်ခိုက်မှုတွေဟာတရားမဝင်ကြောင်းနဲ့အောင်မြင်မှာမဟုတ်ကြောင်းပြောဆိုလိုက်ပါတယ်။လေကြောင်းတိုက်ခိုက်မှုတစ်ခုတည်းနဲ့ IS တွေကိုအနိုင်ရနိုင်ဖို့မရှိဘူးလို့ဗြိတိန်နိုင်ငံထုတ် Sunday Times သတင်းစာနဲ့မေးမြန်းကမ်းမှာသမ္မတ Assad ကပြောပါတယ်။ဒါပေမဲ့ Syria နိုင်ငံမှာစက်တင်ဘာလကစခဲ့တဲ့ Russia ရဲ့လေကြောင်းတိုက်ခိုက်မှုကပဲထိရောက်မှုတွေရှိတယ်လို့တော့သူကဆိုပါတယ်။ဒေတာရင်းကစီးရီးယားသဘုံတွေကိုထောက်ခံအားပေးနေတဲ့အနောက်နိုင်ငံအစိုးရနဲ့အခြားအဖွဲ့အစည်းတွေကိုသမရအာဆက်ကဝေဖန်နေတာအတော်လေးကြာခဲ့ပါသည်။ဒါအပြင်ညွန်ပေါင်းအဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုတွေဟာသူ့နိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါးချိုးဖောက်နေတယ်လို့လည်းပြောခဲ့ပါဗျ။စီးရီးယားနိုင်ငံတွင်ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေဟာ IS စစ်သွေးကြွတွေထက်သဘုံတွေကိုပိုးပြီးပြင်းမှတ်ထားတိုက်ခိုက်နေတာဖြစ်တယ်လို့ American အပါအဝင်အနောက်နိုင်ငံတွေကလည်းပြောပါဗျ။2011ခုနှစ်မတ်လကစတင်ခဲ့တဲ့စီးရီးယားပဋိပက္ခမှာအတိုက်အခံသဘုံဆိုတာမရှိဘဲအစွန်းရောက်တွေပဲရှိတယ်လို့ Sunday Times သတင်းစာနဲ့မေးမြန်းခဲ့မှသမရအာဆက်ကပြောသွားပါတယ်ရှင်။
UAE ဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ကနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့စနေတင်းလာနေမနက်ခင်းနောက်ဆုံးရနိုင်ငံကသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အိန္ဒိယနဲ့ပါကစ္စတန်နိုင်ငံကထိပ်တန်းလုံခြုံရေးတာဝန်ရှိသူတွေဟာထိုင်းနိုင်ငံဘန်ကောက်မြို့မှာတွေ့ဆုံခဲ့ကြပြီးတော့ဒေသတွင်းနဲ့လုံခြုံရေးဆိုင်ရာခိစားရတွေကိုဆွေးနွေးခဲ့ကြပါတယ်။တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ဒီအစည်းအဝေးကိုနိုင်ငံစလုံးကအမျိုးသားလုံခြုံရေးကြံပေးရာရှိတွေတက်ရောက်ခဲ့ကြပြီးတော့ငြိမ်းချမ်းရေးနဲ့လုံခြုံရေးပါဝင်အကြံဖတ်ဝါဒနဲ့အငင်းပွားနေတဲ့ကက်ရှမီးယားရေးကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့အစည်းအဝေးပြီးပူးရဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီတွေ့ဆုံဆွေးနွေးမှုကိုနှစ်ဖက်ပုံမှန်လင်းလင်းရင်းရင်းအပြုသဘောဆောင်ပြီးဆွေးနွေးခဲ့ကြတယ်လို့ဒီကြေညာချက်မှာပြောထားပါတယ်။နှစ်ဖက်စလုံးကအပြုသဘောဆောင်တဲ့ဆွေးဆက်ဆွေးနွေးမှုတွေကိုဆက်လက်လှုပ်ဆောင်ဖို့သဘောတူညီခဲ့ကြတယ်လို့လည်းဒီကြေညာချက်မှာဆိုပါတယ်။ Paris မြို့မှာကျင်းပနေတဲ့ကုလသမဂ္ဂရာသီဥတုပြောင်းလဲမှုဆိုင်ရာညီလာခံအပြင်ဘက်မှာအိန္ဒိယဝန်ကြီးချုပ် Narendra Modi နဲ့ပါကစ္စတန်ဝန်ကြီးချုပ် Nawaz Sharif တို့ပြီးခဲ့တဲ့သတင်းပတ်ကတရားတွေ့ဆုံပြီးတဲ့နောက်အခုလိုတွေ့ဆုံဆွေးနွေးမှုတွေဖြစ်လာတာပါ။နိုင်ငံဆွေးနွေးပွဲတွေကိုပြီးခဲ့တဲ့ August လကကျင်းပဖို့ငကူကစီစဉ်ထားခဲ့တာဖြစ်ပေမဲ့ဆွေးနွေးဖို့အကြောင်းအရာကိုသဘောတူညီမှုမရခဲ့တဲ့အတွက်အဲဒီတုန်းကဆွေးနွေးပွဲကိုမကျင်းပနိုင်ခဲ့ပါဘူးခင်ဗျာ
။ American Chevron ရေနံနဲ့သဘာဝဓာတ်ငွေကုမ္ပဏီကဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့မြောက်ပိုင်းဆိုင်လက်ဒေတာမှသဘာဝဓာတ်ငွေတွေကိုရေနံတွင်းနှစ်တွင်းကနေစပြီးထုတ်နေပြီဖြစ်ပါတယ်။2014ခုနှစ်နိုဝင်ဘာလကအဲ့ဒီဒေတာမှလုပ်ငန်းစတင်ခဲ့တဲ့ Chevron ကုမ္ပဏီဟာဒါကာမြို့တော်နဲ့မိုင်195မိုင်အကွာမှာရှိတဲ့ဂျလာလာဘတ်ရေနံမြေကနေသဘာဝဓာတ်ငွေတစ်နှစ်ကိုကုဘပေတန်ပေါင်း130လောက်ဂနဦးထုတ်ယူမှာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်လျှက်စစ်တပ်အားစွမ်းအင်တဲ့တပ်တုအရေးအမြင့်ဆိုင်ရာဝန်ကြီးဌာနကတနင်္ဂနွေနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။နောက်ထပ်သတင်းကိုလည်းအဲ့ဒီရေနံမြေမှာပဲရှင်းနှစ်မှာစတင်ထုတ်ယူဖို့ဝန်ကြီးဌာနကခန့်မှန်းထားတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာစွမ်းအင်လိုအပ်ချက်ကကြီးမားနေပြီး2021ခုနှစ်မှာဝင်ငွေအလက်လက်ရှိတဲ့နိုင်ငံတနိုင်ငံဖြစ်လာစေဖို့ချမှတ်ထားတဲ့ရည်မှန်းချက်အကောင့်ထဲပေါ်နိုင်အောင်လျှက်စစ်တပ်အားနဲ့စွမ်းအင်ရဖို့ပုံမလိုအပ်နေတယ်လို့လည်းဝန်ကြီးဌာနကပြောပါတယ်ဒါအပြင်စွမ်းအင်ကဏ္ဍမှာကျွမ်းကျင်မှုရှိလာစေဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကိုလေ့ကျင့်သင်ကြားပေးဖို့လည်း Chevron ကုမ္ပဏီကပန်ကြားခဲ့ပါတယ်ရှင်
မေရိကန်သမ္မတဟောင်းဂျီမီကာတာကသူဟာကင်ဆာရောဂါဝေဒနာခံစားနေရတယ်လို့ကြေညာပြီး၄လအကြာသူ့မှာအသက်အန္တရာယ်ကိုချိန်ချောက်နေတဲ့ရောဂါလက္ခဏာဘာတစ်ခုမှမတွေ့ရဘူးလို့ဂျော်ဂျီယာပြည်နယ်ပလင်းစ်မြို့ကသူသွားနေတဲ့ဖခင်ကြောင့်ကသူတွေကိုပြောလိုက်ပါတယ်အခုတစ်ပတ်အတွင်းဆေးစစ်ခဲ့တာမှာအခုနဲ့အစောပိုင်းကရှာဖွေတွေ့ရှိခဲ့တဲ့မဲလနိုမာရောဂါအရေးလက္ခဏာကိုမပြတတ်ဘူးလို့သမရဟောင်းဂျီမီကာတာကဖခင်ကြောင့်လာတက်တဲ့သူရာပေါင်းများစွာကိုပြောကြားခဲ့ကြောင်းအဲ့ဒီဖခင်ကြောင့်ရဲ့အဖွဲ့ဝင်တူလည်းဖြစ်တဲ့မစ္စတာကာတာရဲ့မိတ်ဆွေတူဖြစ်သူဂျီလ်စတကီက VOA ကိုပြောပါတယ်မစ္စတာကာတာကအဲ့လိုပြောတဲ့အချိန်မှာအားလုံးကမယုံနိုင်လောက်အောင်အံ့အားသင့်ကုန်ကြပြီးတော့အားလုံးကဝမ်းသာအားရလက်ခုပ်တီးခဲ့ကြတယ်လို့စတကီကပြောပါတယ်မစ္စတာကာတာရဲ့မျက်နှာမှာပြုံးရွှင်ရီမောနေတာကိုတွေ့ရပြီးဒါဟာအရန်ကိုဝမ်းသာအားရစရာကောင်းတဲ့အချိန်ဖြစ်ပြီးတော့အကောင်းဆုံး Christmas လက်ဆောင်ကိုကျွန်တော်တို့ရလိုက်တာပဲဖြစ်တယ်လို့သူကပြောပါတယ်ခင်ဗျာ Direct from Washington The
Voice of America VOA တွင်လာနေမနဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကူရန်နိုင်တဲ့မတ်အင်ဂျင်နိုင်တို့ကပြောပြခဲ့ကြတာပါကျွန်တော်တို့အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့ဆက်သွယ်မေးမြန်းချက်တစ်ပုဒ်ကိုကြားရပါမယ်အမေရိကန်ပြည်ထောင်စုရဲ့ဒဏ်ခတ်ပိတ်ဆို့အရေးယူမှုစီးရင်မှာပါနေတဲ့မြန်မာနိုင်ငံကအေရှာဝေါ်ကုမ္ပဏီပိုင်စိတ်ကမ်းမှာအမေရိကန်ကုမ္ပဏီတွေအနေနဲ့ကူးတန်းရောင်းဝယ်ရေးဆိုင်ရာပြစ်မှတ်ထားဒဏ်ခတ်ထားတဲ့အချက်တချို့ကိုအမေရိကန်အစိုးရကရှော့ချပေးဖို့ပြင်ဆင်နေပါတယ်ဒီလိုပြောင်းလဲပြုပြင်မှုတွေလုပ်မဲ့အပေါ်မှာ HRW လို့ခေါ်တဲ့လူအခွင့်အရေးစောင့်ကြည့်အဖွဲ့ကြီးကဝေဖန်လိုက်ပါတယ်အကြောင်းစုံကိုတော့မန်အင်ဂျင်နိုင်ကတင်ပြမှာပ
ါ
မြန်မာစစ်ဘိုလ်ချုပ်တွေနဲ့အနီးကပ်ဆက်ဆံရေးရှိနေပြီးမူရီစေဝါရောင်းဝယ်မှုနဲ့ငွေကြေးတွေရရှိနေတာကြောင့်အမေရိကန်ပြည်ထောင်စုရဲ့အရင်ကပြစ်မှတ်ထားပိတ်ဆို့အရေးယူမှုစီးရင်မှာပါနေတဲ့အေရှာဝေါ်ကုမ္ပဏီပိုင်စိတ်ကမ်းကိုဖျက်ပြီးအမေရိကန်ကုမ္ပဏီတွေကူတန်းရောင်းဝယ်မှုတွေပြုလုပ်နိုင်ဖို့အတွက်အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကစီးမြင်စည်းကမ်းတချို့ပြောင်းလဲနိုင်ဖို့ပြင်ဆင်နေတာပါလာမယ့်အပတ်စောပိုင်းအတွင်းအပြောင်းအလဲတွေဖြစ်နိုင်တယ်လို့အမေရိကန်နိုင်ငံသားရေးဌာနတာဝန်ရှိသူတွေဘက်ကပြောထားကြောင်းသတင်းတွေမှဖော်ပြထားပါတယ်မြန်မာအစိုးရနဲ့ဆက်ဆံရေးနှွေးထွေးလာမှုနဲ့အမေရိကန်စီးပွားရေးအတိုင်းအဝိုင်းတို့ရဲ့တိုက်တွန်းမှုတွေကြောင့်အမေရိကန်ဘဏ္ဍာရေးဌာနရဲ့နိုင်ငံသားပိုင်ဆိုင်မှုများထိန်းချုပ်ရေးဌာနကွဲ OFAC ကနေအမေရိကန်ဘဏ်တွေနဲ့လုပ်ငန်းရှင်တွေကိုရန်ကုန်မြို့အေရှာဝေါ်စိတ်ကမ်းကိုအသုံးပြုကပေးဖို့အထွေထွေလိုင်စင်ခွင့်ပြုရေးစဉ်းစားနေတာဖြစ်ပါတယ်။အမေရိကန်အစိုးရကဒဏ်ခတ်ပိတ်ဆို့အရေးယူထားတဲ့စီးရင်တွေမှာပါနေတဲ့ခရိုနီလုပ်ငန်းရှင်တွေအပေါ်ကန့်သက်ချက်တွေကိုဖြေလျှော့ပေးခြင်းအပြင်မြန်မာနိုင်ငံရဲ့စီးပွားရေးကိုတိုးတက်အောင်ဆောင်ရွက်နိုင်လိမ့်မယ်လို့မမြင်ကြောင်း HRW ကဝေဖန်လိုက်ပါတယ်။ဒီလိုစိတ်ကမ်းလုပ်ငန်းနဲ့ပတ်သက်ပြီးတော့လေခရိုနီမဟုတ်တဲ့လုပ်ငန်းရှင်တွေပိုင်ဆိုင်ခွင့်ရအောင်ပြောင်းလဲပေးသင့်တယ်လို့ HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာညွှန်ကြားရေးမှူး John Sipton က VOA ကိုအခုလိုပြောပါတယ
် There's better ways to improve Burma's economy than in a general license which allows
မြန်မာနိုင်ငံရဲ့စီးပွားရေးကိုဖွံ့ဖြိုးတိုးတက်စေချင်တဲ့ဆိုရင်ဒီခရိုနီလုပ်ငန်းရှင်တွေနဲ့ဆက်ဆံမဲ့အစားသူတို့ဒီပြဿနာကိုတကယ်ဖြေရှင်းနေတယ်ဆိုရင်အစိုးရအနေနဲ့ဒီစိတ်ကမ်းလုပ်ငန်းပိုင်ဆိုင်မှုကိုအခြားသူတွေအတွက်လေလံဖွင့်ပေးသင့်ပါတယ
်အမေရိကန်နဲ့မြန်မာကုန်သွယ်မှုပမာဏဟာတင်းငယ်ပေမဲ့နောက်ပိုင်းမှာတိုးတက်မှုတွေရှိခဲ့ပါတယ်အမေရိကန်ပြည်ထောင်စုသံကောင်စင်းဌာနထုတ်ပြန်ချက်အရ2014ခုနှစ်မှာနှစ်နိုင်ငံကုန်သွယ်မှုဟာအမေရိကန်ဒေါ်လာ185မီလီယံရှိရာကနေ2015ခုနှစ်မှာဒီပထမ10လအတွင်းဒေါ်လာ306မီလီယံကျော်ဖို့ထိတိုးတက်ခဲ့တယ်လို့ဖော်ပြထားပါတယ်။မြန်မာအပေါ်ချမှတ်ထားတဲ့ကြံနေတဲ့ပိတ်ဆို့အရေးမှုယူမှုတွေနဲ့ပတ်သက်ပြီးအပြောင်းအလဲတွေလုပ်ဖို့ဆိုရင်မြန်မာနိုင်ငံမှာအပြောင်းအလဲတွေဘယ်လိုဖြစ်မလဲဆိုတာကိုစောင့်ကြည့်ပြီးမှတက်လာမယ့်မြန်မာအစိုးရသင်းနဲ့ရောအမေရိကန်လွှတ်တော်နဲ့ပါသူ့အနေနဲ့အနီးကပ်တိုင်ပင်မှာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးအသစ်ထပ်အပ်ဖို့သမ္မတအိုဘားမားအဆိုပြုထားတဲ့ဒုလက်ထောက်နိုင်ငံသားရေးဝန်ကြီးစကော့မာဆီယယ်ကပြီးခဲ့တဲ့အင်္ဂါနေ့ကအမေရိကန်အထက်လွှတ်တော်ကြားနာပွဲမှာပြောဆိုခဲ့ပါတယ်။အမေရိကန်အစိုးရရဲ့တဦးချင်းပိတ်ဆို့အရေးယူမှုစီးရင်မှာပါဝင်နေတဲ့အေရှာဝေါ်အုပ်စုကုမ္ပဏီရဲ့လုပ်ငန်းခွဲတစ်ခုဖြစ်တဲ့အေရှာဝေါ်စိတ်ကမ်းဟာမြန်မာနိုင်ငံမှာခေတ်အမီဆုံးနဲ့စီးပွားရေးအရတွက်ချီအကိုက်ဆုံး ကွန်တိန်နာစိတ်ကမ်းဖြစ်တဲ့အပြင်မြန်မာနိုင်ငံရဲ့ပင်လယ်ရေကြောင်းကကုန်သွယ်မှုပမာဏအမြောက်အများထပ်တန်းသွားရာစိတ်ကမ်းဖြစ်နေပါတယ်။အမေရိကန်နိုင်ငံမှာအကြီးဆုံးဘဏ်နဲ့ငွေကြေးဝန်ဆောင်မှုလုပ်ငန်းအဖွဲ့အစည်းတွေဖြစ်တဲ့ Clearing House Association နဲ့ BAFD တို့ဟာပိတ်ဆို့အရေးယူမှုစီးရင်ထဲမှာပါဝင်နေတဲ့ Asia World Company ပိုင်စိတ်ကမ်းတဲ့ဒီငွေကြေးလွှဲပြောင်းမှုတွေပြုလုပ်ပြီးအလုပ်လုပ်နိုင်မဲ့နည်းလမ်းတွေရှာဖွေဖို့အမေရိကန်အစိုးရဗန်နာရေးဌာနရဲ့နိုင်ငံခြားပိုင်ဆိုင်မှုများထိန်းချုပ်ရေးဌာနကွဲ OFAC ကိုတီးခဲ့တဲ့ဇူလိုင်လကတည်းကစပြီးစာရေးသားတောင်းဆိုထားတာဖြစ်ပါတယ်။မြန်မာနိုင်ငံအပေါ်မှာရှိပြီးသားပိတ်ဆို့အရေးယူမှုစီးရင်တွေရဲ့အောက်မှာပဲ Asia World Company နဲ့ဓာတ်ရိုက်မတက်ဆိုင်ဘူးဆိုရင် Asia World စိတ်ကမ်းကိုဖြတ်တန်းပြီးပြုလုပ်တဲ့ငွေကြေးပြောင်းလဲမှုတွေခွင့်ပြုပေးဖို့နဲ့မြန်မာနိုင်ငံနဲ့ပိုကောင်းတဲ့ဆက်ဆံရေးမျိုးဖြစ်လာဖို့ရည်ရွယ်ထားတာကိုလည်းလိုက်နာဖို့စ조사မှာဖြစ်တယ်လို့ BAFD ရဲ့ဥက္ကဋ္ဌနဲ့အမှုဆောင်အရာရှိချုပ် Todd Bowell က VOA ကိုပြခဲ့တဲ့စက်တင်ဘာလကပြောဆိုခဲ့ပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။မန်အင်ဂျင်နိုင်တင်ပြခဲ့တာပါ။အခုတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရပါမယ်။သမရဦးသိန်းစိန်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းတို့နဲ့ဒေါန်ဆန်းစုကြည်တွေ့ဆုံခဲ့ခြင်းဟာမြန်မာနိုင်ငံမှာဒီမိုကရေစီအစိုးရအသစ်တရဲ့ပေါ်ထွန်းလာစေရေးကောင်းမွန်တဲ့အဆင့်တစ်ခုဖြစ်တယ်လို့မြန်မာအရေးအကဲခတ်ဒေါက်တာတင့်ဆွေကပြောဆိုလိုက်ပါတယ်။1990ပြည့်နှစ်ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနံ့ရလွှတ်တော်ကိုယ်စားလှယ်တယောက်ဖြစ်ပြီးအခုအခါအမေရိကန်ပြည်ထောင်စုအင်ဒီယားနားပြည်နယ်မှာနေထိုင်နေတဲ့ဒေါက်တာတင့်ဆွေကို VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းကဆက်သွယ်မေးမြန်းထားတာကိုနားဆင်နေပါတယ
်။ပြီးခဲ့တဲ့အထွေထွေရွေးကောက်ပွဲမှာပြည်လုံးကျွနီးပါအနိုင်ရရှိထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာဒီဇင်ဘာလ2ရက်နေ့ကနိုင်ငံတော်သမ္မတဦးသိန်းစိန်နဲ့ရောကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ပါတရားစီတွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့ပါတယ်။ဒီလိုဆွေးနွေးမှုတွေနဲ့ပတ်သက်ပြီးတော့အခုအမေရိကန်ပြည်ထောင်စု Indianapolis မြို့မှာရှိနေတဲ့ဒေါက်တာတင့်ဆွေကိုကျွန်တော်ဆက်သွယ်မေးမြန်းထားပါတယ်။ဟုတ်ကဲ့ဆရာဦးတင့်ဆွေခင်ဗျာအခုတွေ့ဆုံဆွေးနွေးပွဲမှာဘာတွေပြောခဲ့တယ်ဘာတွေဆွေးနွေးခဲ့တယ်ဆိုတာဒေါအောင်ဆန်းစုကြည်ဘက်နဲ့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကထုတ်ဖော်ပြောကြားမှုတွေမရှိသေးပေမဲ့နိုင်ငံတော်သမ္မတရုံးရဲ့အဆိုအရကတော့အဆိုရအသစ်အဖွဲ့အစ်ကိုပေါ့နော်ဟိုတာဝန်တွေချောချောချူချူလွှဲပေးနိုင်ရေးအတွက်ဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်ဒါနဲ့ပတ်သက်ပြီးတော့ဆရာရဲ့အမြင်လေးကိုနည်းနည်းလေးပြောပြပါလ
ားအခုခင်ဗျဒီနိုင်ငံတော်အဆိုရရဲ့သတင်းစာပေါ့နော်ဒီသတင်းစာတွေမှာသတင်းကောင်းစဉ်ကိုဖတ်လို့ရှင်တော့ဒါအနာတော့ပြောင်းရေးမှာနောက်ဆိုအသစ်ကိုလွတ်ပြောင်းရေးမှာစနစ်တကျနဲ့ချောချောမွေ့မွေ့လွတ်ပြောင်းရေးလို့သူကသုံးထားတယ်ခင်ဗျအဲဒီအသုံးလုံးကဟိုဒီဆွေးနွေးပွဲမှာအဓိကခေါင်းစဉ်ဖြစ်မှာပေါ့နော်အဲ့ဒါကလည်းကျွန်တော်မြင်နေဒါကတော့ဖြစ်လက်ဖြစ်တဲ့နေဖြစ်လက်ဖြစ်ထိုက်တယ်လို့ယူဆပါတယ
်အခုကျွန်တော်တို့ရင်ဆိုင်နေရတဲ့လက်တွေ့မြင်နေရတဲ့အကြောင်းအရာကဆရာကိုရိုင်းကြုံခဲ့ရတဲ့အခြေအနေနဲ့လည်းပတ်သက်နေပါတယ်အထူးသဖြင့်ပေါ့နော်1990တုန်းကဆိုလို့ရှိရင်အထူးရွေးကောက်ပွဲအပြီးမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအဲတုန်းကဆိုလို့ရှိရင်အခုတည်းတောင်ပို့ပြီးတော့ရာဂိုင်းလုံးများအောင်မလားတော့မသိရပါဘူးအသေးချာတော့မသေးချာဘူးပေါ့နော်ကျွန်တော်တို့အသေးချာမသိရသေးတော့ဒါတော့အဲတုန်းကဆိုလို့ရှိရင်အနိုင်ရပြီးတော့ဒါအာဏာလွှဲပြောင်းပြီးဆိုတာကိုဟိုတော်တော်နဲ့လေတန်တော်မှမဟတဲ့အပြင်ကိုလမ်းကြောင်းတွေဖြီသွားတာတွေ့ကြရတယ်။ဒါပေမဲ့အခုတစ်ခေါက်မှာတော့ဒါတာဝန်တွေလွှဲပေးမယ်ဆိုတာကိုအစိုးရကိုယ်တိုင်ကတရားဝင်ပြောကြားလာပြီးဆွေးနွေးမှုတွေဖြစ်လာပြီးဆိုတော့ဒါဟာကောင်းတဲ့အလားအလာလို့ဆရာအနေနဲ့မသုံးသပ်ဘူးလားခင်ဗျ။
မှန်ပါတယ်ခင်ဗျ။မှန်ပါတယ်။လာမယ့်ကာလမှာအယက်သားအစိုးရတည်သို့မဟုတ်အုပ်ချုပ်ရေးစနစ်တည်နဲ့လွတ်တော်ကိုပြောင်းလဲရေးဖြစ်တဲ့အတွက်ဒါသမိုင်းကိုလှန်လိုက်တဲ့အဲဆုံးဖြတ်ချက်ကြီးသို့မဟုတ်လောက်ရကြီးဖြစ်မယ်လို့ဖြစ်တဲ့အတွက်ကျွန်တော်အများကြီးဝန်တာတယ်ကြိုးဆိုတယ်ပြီးပြီးတိုင်းပြရလဲကြိုးဆိုသင့်တယ်လို့ဆရတာပါခင်ဗျာ
ဒီနေရာမှာကျွန်တော်သတိထားမိတဲ့အချက်တစ်ခုကဒါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ဒေါအောင်ဆန်းစုကြည်ဘက်ကပြောဆိုမှုတစုံတရာမရှိတဲ့အပြင်ဟိုအသေးစိတ်ဘာတွေဆွေးနွေးခဲ့တယ်ဆိုတာကိုထုတ်ပြန်မှုမရှိသေးတဲ့အခြေအနေပေါ့နော်တစ်ဖက်ကတော့အစိုးရဘက်ကဦးရဟိုပြည်ချာရေးဝန်ကြီးဦးရထုတ်ကနေပြီးတော့သတင်းစာရှင်းလင်းပွဲလုပ်ပေးခဲ့ပြီးတော့ဒီဘာတွေဆွေးနွေးတယ်ဆိုတာတော့တော့သဘောလောက်ပြောသွားတာပေါ့ဒါပေမဲ့ပြည်သူတွေအနေနဲ့ဒီလိုဆွေးနွေးတဲ့အကြောင်းအရာတွေကိုမသိသင့်ဘူးလားဥပမာအားဖြင့်ပေါ့နော်ဘယ်လိုအချက်လက်တွေဆွေးနွေးတယ်လဲအခုကျွန်တော်တို့ VOA ရရထားတဲ့အခြေအနေအရဆိုလို့ရှိရင်တော့ဒီတာဝန်လွှတ်တော်ရေးမှာချောချောချူချူဖြစ်ဖို့အဖွဲ့လေးတွေဖွဲ့စည်းမယ်ဆိုတဲ့အခြေအနေမျိုးလေးတွေကျွန်တော်တို့ကြားထားရတယ်ရှိပါတယ်ဒါိုင်းနဲ့ပတ်သက်ပြီးတော့ဟိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့မီဒီယာတွေနဲ့ပြည်သူကိုပို့ပြီးတော့သတင်းပွင့်ပွင့်လင်းလင်းထုတ်ပြန်ပေးဖို့မသင့်ဘူးလားခင်ဗျ
Okay. Bidururuyo, mediayo, nausu nanganakayo, o tijinja maro, manakumia. Dodo jano, eneri beka kyan senzaloshi, tutupin do on sansuji beka senzaloshi, tu ma, seasons yari, miau miashi me, a seasons yari gale, tutiao tesum chalu, matene kisari, shibiro, time being suinu ziari le shite, now tania me lulu libio, guacha ziari le shi. အဲ့တော့ဒီဟာတွေကမရေရာဘေးသေးပဲနေစကားပြောလို့ရှင်အဲမယ်စီလီယိုသူသိရင်ဒီယူကောပွဲမတိုင်ခင်တုန်းကတော့အောင်ဆန်းစုကြည်နှုတ်ခွန်းနှုတ်ကနေထွက်တာတွေနဲ့အခုယူကောပွဲအပြီးပေါ့လေအခုလိုကာလာမျိုးမှာတော့အောင်ဆန်းစုကြည်ထွက်တဲ့စကားတစ်ခုဟာတာဝန်ရှိပုဂ္ဂိုလ်တနည်းအားဖြင့်တိုင်းပြည်ရဲ့ဥပဒေကြောင့်အရာတာဝန်ရှိတဲ့ပုဂ္ဂိုလ်တယောက်ကထွက်ရမယ်စကားဖြစ်သွားပြီဒါကြောင့်မလို့တော့
ဟုတ်ကဲ့ကျွန်တော်တို့လည်းဒီအခြေအနေကိုနားလည်သင်သလောက်နားလည်ပါတယ်ဒါပေမဲ့လည်းအခုအထူးသဖြင့်ပေါ့နော်ဟိုရွေးကောက်ခံထားရတဲ့လွှတ်တော်ကိုယ်စားလှယ်ကိုနိုင်ကမီဒီယာတွေကိုဘာမှပြောခွင့်မရှိတဲ့အခြေအနေမျိုးနောက်ပြီးတော့ဒီဆိုအာဆရာပြောသလိုပေါ့နော်တာဝန်ရှိတဲ့သူတွေအနေနဲ့ပြောသင့်ပြောတိုက်တဲ့အနေအထားမျိုးဆိုတဲ့နေရာမှာပြောသင့်ပြောတိုက်တဲ့အနေအထားကိုတာဝန်ရှိရှိနဲ့
ပွင့်ပွင့်လင်းလင်းထုတ်ဖို့ပြောကြားပေးနိုင်တဲ့ပေးတယ်ဆိုတော့ထုံးနှံစင်လာတစ်ခုကိုရောဒီမိုကရေစီစံနှုန်းတစ်ခုအနေနဲ့အခုတည်းကလုံမပေးသင့်ဘူးလားဘာကြောင့်လဲဆိုတော့ဟိုဒီကိစ္စတွေမှာအခုဆွေးနွေးနေတဲ့ကိစ္စတွေမှာပြည်သူတွေသိသွားလို့ရှိရင်အများသိသွားရင်ပြတ်သွားနိုင်တဲ့အချက်ဘာများရှိလို့လဲခင်ဗျဟုတ်ကဲ့ဒါလည်းမေးသင့်မေးလိုက်ထောက်လဲထောက်ပြတဲ့အချက်လက်တော့မှတ်ပါတယ်ခ လည်းရှိတယ်နောက်တစ်ခုကဗမာပြည်ရဲ့အခုအပြောင်းလဲတနည်းအားဖြင့်ဒီစနစ်ရောအုပ်ချုပ်ရေးရောအပြောင်းလဲမှာဟိုတမ်းမဟိုပုံမှန်အပြောင်းလဲတွေနဲ့မတူဘူးခင်ဗျပုံမှန်အပြောင်းလဲတွေဥပမာဆိုအမေရိကန်ပြည်တော်ဟိုသမ္မတတရားကနေတရားပြောင်းလို့ရှိရင်ချက်ချင်းတိုင်းနဲ့ဟိုပြောလို့ရတယ်သို့သောဗမာပြည်ကပုံမှန်မဟုတ်တဲ့ကာလကြီးအပြောင်းလဲမှာတော့ကဒီမိုကရေစီစံနှုန်းပြောပုံလင်းမြင်သာမှုကဟိုပုံလင်းလင်းပြောဆိုကွန်းကိုပဲပြောထိမ့်တဲ့အပိုင်းနေထိမ့်နေရတဲ့အဲကာလဖြစ်တဲ့တော့ဒီလိုနှောက်နှေးမှုတနည်းအားဖြင့်အဲပြည်သူလူနဲ့မီဒီယာသိမ့်မတိရသေးတဲ့ကာလတစ်ခုဖြစ်တယ်တနည်းအားဖြင့်ကျွန်တော်ပြောချင်တာကပုံမှန်ကာလမဟုတ်သေးတဲ့အတွက်သာဖြစ်တယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒေါအောင်ဆန်းစုကြည်နဲ့ဒီဗိုလ်ချုပ်မှုကြီးမင်းအောင်နိုင်တွေ့ဆုံပဲဘက်ကိုဆက်ရအောင်ပါသမရနဲ့သမရဦးသိန်းစိန်နဲ့တွေ့တဲ့အချိန်တုန်းကတော့ဒါအစိုးရသေးအဖွဲ့ကိုအာဏာဟိုတာဝန်လွှဲပြောင်းပေးရေးဒါမှမဟုတ်လွှတ်တော်ခေါ်ယူရေးဒီအချိန်စရာတွေဆွေးနွေးခဲ့လိမ့်မယ်လို့တော့ယူဆတယ်။ဒါပေမဲ့လည်းဗိုလ်ချုပ်မှုကြီးမင်းအောင်နိုင်နဲ့တွေ့တဲ့အချိန်မှာတော့ဒါကဟိုစစ်တပ်နဲ့တပ်မတော်ကိုယ်စားလှယ်တွေကလည်းလွှတ်တော်ထဲမှာ25ရာခိုင်နှုန်းပါနေတော့လွှတ်တော်ဘိုင်းဆိုင်ရာဒါမှမဟုတ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပိုင်းဆိုင်ရာတွေကိုပဲအဓိကဆွေးနွေးခဲ့လိမ့်မယ်လို့ကျွန်တော်ယူဆပါတယ်။အဲတော့ဆရာရဲ့သုံးသပ်ချက်ကတော့ဘယ်လိုရှိသလဲခင်ဗျ။ဟု
တ်ကဲ့ခင်ဗျ။ဒီနေရာမှာလည်းဟိုထူးကြားတယ်ပေါ့နော်။တမန်ကြီးဦးသိန်းစိန်ထဲကတော့အာဏာလွှဲပြောင်းရေးကိစ္စလိုရိုးလို့ရှင်တနည်းအားဖြင့်လှုံ့ထုံလုံကြီးတွေအရာဟိုဘယ်လိုပြောင်းကြလွှဲကြမလဲဆိုတာကိုဆွေးနွေးရမှာဖြစ်ပြီးတော့ထူးခြားတာကတော့ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကတမတော်ကိုယ်စားလှယ်နဲ့တော်အောင်ဆန်းစုကြည်ဟာနိုင်ငံရေးစကားတွေတက်တက်ကိုပဲပြောရတယ်လို့ကျွန်တော်ယူဆတယ်။ဒါထူးခြားချက်ပေါ့နော်။အဲဘာကြောင့်လဲဆိုတော့တက်မတော်ကမြို့သားနိုင်ငံရေးမှာဥဆောင်ကဏ္ဍကနေတာဝန်ယူမယ်လို့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမှာလည်းပြဋ္ဌာန်းထားတယ်။တကယ်လည်းရှိနေတယ်။သို့သောအဲ့ဒီအခြေအနေဟာရာသက်ပံဖြစ်ရမယ့်ကိစ္စမဟုတ်တဲ့အတွက်ကိုလည်းဒါတက်မတော်ကိုယ်တိုင်ကလည်းနားလဲတယ်လို့ယူဆပါတယ်။အဲ့တော့အခုလိုရုပ်ကပွဲမှာ NLD ကဒီလိုနိုင်လာတဲ့ကာလမှာတက်မတော်ကဘလောက်ထိဟလာဒီကဏ္ဍကိုရှော့မလဲဆိုတဲ့ကိစ္စနောက်တစ်ခါအလားတူပဲလက်ရှိဖွဲ့စည်းပုံအရပဲမပြောင်းသေးဘူးပဲထားပါဦးဒါအရေးကြီးဆုံးဝန်ကြီးဌာနသုံးခုကိုတက်မတော်ကခံထားမဲ့ကိစ္စရှိတယ်အဲ့ဒီကိစ္စမှာဒေါ်အောင်ဆန်းစုကြည်ဟာရဲ့ပါတီကအစိုးရမှအကြီးကဲတာဝန်ယူရတဲ့အခါမှာဒီဝန်ကြီးအရေးကြီးဆုံးဝန်ကြီးဌာနသုံးခုနဲ့ကျန်တဲ့ဝန်ကြီးဌာနတွေချိတ်ဆက်မှုကိုလည်းဒေါ်အောင်ဆန်းစုကြည်ဘက်ကစိုးရိမ်ချက်တွေကိုပြောပေါ့ပြောနိုင်တယ်နောက်အရေးကြီးတာတစ်ခုကတော့ဒေါ်အောင်ဆန်းစုကြည်အမျိုးသားညီညာစစ်ရေးကို ကူစားပေးလုပ်မယ်လို့ပြောတော့ကဒီနေ့ဖြစ်နေတဲ့တိုက်ပွဲတွေကိစ္စရှိတယ်ဒီနေ့လုံနေတဲ့ညဉ့်ညမ်းရေးကိစ္စတွေရှိတယ်အဲ့ဒီကိစ္စကြီးနှစ်ခုလုံးဟာတမတော်မပါရင်ဘယ်လိုမှမရနိုင်ဘူးဖြစ်တဲ့တွေ့တနည်းအားဖြင့်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့တဲ့ဟာနိုင်ငံရေးဆန်တယ်နံပါတ်1တိုက်ပီကနေ့ကာလတွေမကဘူးအနာဂတ်တွေပါဆိုင်နေလို့ကျွန်တော်ယူဆတဲ့အတွက်သူတို့အချိန်နဲ့ပိုနည်းနည်းပိုကြာပိုယူလိုက်တယ်လို့တော့ထင်ပါတယ်
ဟိုအထူးအရေးကြီးကိစ္စတစ်ခုဖြစ်နေတဲ့ဒီပုံမ59စာလုံးလို့ကိစ္စမျိုးပေါ့နော်အဲ့ဒါကိုဒေါအောင်ဆန်းစုကြည်ကိုသမ္မတအဖြစ်တာဝန်ယူနိုင်ရေးကိုပိတ်ပင်ထားတဲ့ဥပဒေဒီလိုဥပဒေမျိုးကိုဟိုလွှတ်တော်ထဲမှာပြုပြင်ရေးမှာနဲ့ပတ်သက်ပြီးတော့ဟိုဒီတမတော်ကာဝေးဦးစီးချုပ်နဲ့အဲညှိနှိုင်းဆွေးနွေးမှုတွေလုပ်ခဲ့တယ်လို့ရောမထင်ဘူးလား
အဲဒီချက်ကလည်းဟိုဒေါအောင်ဆန်းစုကြည်ကတော့ကျွန်တော်တင်တဲ့သူတို့တွေ့တဲ့နိုင်တနားလောက်လေးရှိတယ်ဒီကာလမှာအရေးကြီးဆုံးအချက်ကလည်းဒီချက်လို့ဆိုရင်မငင်းတာဘူးပေါ့လေသောသောဒေါအောင်ဆန်းစုကြည်ကတော့အတူတမတာဖြည့်ရီအတွက်လာပြီးဗိုလ်ချုပ်မှုကြီးကိုဟိုလာတွေ့တယ်လို့တော့ကျွန်တော်မထင်ဘူးခင်ဗျာသောသောဒီအချက်ကဟိုပါလဲပါရမယ်ကိစ္စဖြစ်တယ်အဲ59စာလုံးရောဖွဲ့စည်းပုံပြင်ဆင်ရေးရောကိစ္စတွေပါနိုင်တယ်လို့တော့ယူဆတယ်သောသောတော်တော်မှန်ဆရတာတော့ခက်တယ်ပေါ့နော်ကျွန်တော်အမှန်ဆမှုကဒေါ်အောင်ဆန်းစုကြည်ကျေပြန့်တဲ့ဘောင်အောက်ကနေဘောင်တွေကနေသွားပြီးဆွေးနွေးတယ်လို့ပြောဆတယ်နောက်တစ်ခုကဒီဗိုလ်ချုပ်မှုကြီးမင်းအောင်နဲ့မင်းအောင်လိုင်းနဲ့ဒေါ်အောင်ဆန်းစုကြည်ဆွေးနွေးပွဲဟာဒါနောက်ထပ်ဆွေးနွေးရမယ့်အစီအစဉ်တွေကပထမဆုံးခြေလှမ်းလဲဖြစ်ကောင်းဖြစ်နိုင်တယ်လို့မှန်ဆထားပါတယ
်ဟုတ်ကဲ့ကျွန်တော်တို့အနေနဲ့ကအချက်အလက်တွေကိုတိတိကျကျဟိုမသိရတော့ပေါ့နော်ဟိုထုတ်ပြန်ကြီးညာချင်းတွေလည်းမရှိတဲ့အခါကျတော့အခုလိုပဲမှန်းဆနေရတဲ့ဟိုအနေထားပဲရှိနေရတာကတော့သိပြီးတော့ဟိုကျင်းနဆရာသိမရှိတော့ဘူးပေါ့နော်ဒါပေမဲ့လည်းအခုနောက်ထပ်မေးချင်တဲ့အကြောင်းအရာကဒီထပ်ပြီးမှန်းဆစရာပဲပေါ့ဒီခေါင်းဆောင်တွေရဲ့တွေးဆောင်ပွဲမှာတွေးခဲ့ရတဲ့ကိုနှုတ်အမူအရာတွေနဲ့ပတ်သက်လို့ရောဆရာအနေနဲ့ဘယ်လိုမြန်ဒါမြင်ရုံနဲ့ပေါ့နော်ဘယ်လိုသုံးသပ်တယ်လဲခင်ဗျဟ
ိုဟိုဒီခေါင်းဆောင်တွေရဲ့ပုံရိပ်ကိုပြောတာလ
ားခင်ဗျာမှန်ပါတယ်ဟိုသူတို့တွေးဆောင်ဆွေးနွေးပွဲမှာနှုတ်ဆက်တဲ့ပုံဘာကြောင့်ဆိုတော့ဒီသတင်းလောကမှာကဟိုသတင်းတွေတိတိကျကျထုတ်ပြန်မှုမရှိလို့ရှင်ခေါင်းဆောင်တွေရဲ့ကိုနှုတ်အမူအရာတွေနဲ့ပဲကြည်ပြီးမှန်းဆရတဲ့အနေအထားမျိုးတွေရှိနေတော့ဒါဘာမှပြမလဲအခုလိုအနေအထားမျိုးရောက်နေသလားဆိုတဲ့သဘောပါအ
ဲ့ဒီတရားလည်းအရေးကြီးတဲ့ချက်ပဲခင်ဗျာကျွန်တော်လည်းတိတိကျကျကြည်ပါတယ်စ조사ပြီးတော့เนาะရသမျှပုံရိပ်တွေဗီဒီယိုပုံတွေကြည့်လို့ရှိရင်တော့ကဟိုကျွန်တော်ကတော့အကောင်းပဲပဲမြင်နေခင်ဗျာ၃ဦးလုံးပေါ့နော်၃ဦးပြင်ဟိုတွဲပါတည်တဲ့လက်ထောက်ကောင်းဆောင်2ဦးရောအပောက်ပေါ့နော်အာနောက်တစ်ခါဒီလုံချုံရေးဝန်ထမ်းတွေခင်းကျင်းတွေဘိုင်းထီကြည့်လို့ရှိရင်တော့ကတော်တော်လေးဟိုနှွေးထွေးမှုလည်းရှိခဲ့ပွန်လင်းမှုလည်းအတော်ရှိခဲ့တယ်လို့ကျွန်တော်ယူဆတယ်အဲ့တော့ဒီဟာဟိုနောင်ဖြစ်လာမဲ့ဖြစ်စဉ်တွေကိုဒါကဟိုကောင်းတဲ့လမ်းခင်ပေးတဲ့သဘောလားလို့ယူဆတာပေါ့နော်ဒေါ်အောင်ဆန်းစုကြည်နဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်မှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်မှာ ਨੇ ပါပါပြောသေးတယ်ဒေါ်အောင်ဆန်းစုကြည်ကနှုတ်ဆိတ်နေတယ်သဘောတော့တရားတယ်ခင်ဗျအဲ့တော့နိုင်ငံတကာသတင်းစာတွေကလည်းမနေ့ကအဲ၃-၄ဆောင်တော့ရေးကြတယ်ဒီချက်အဲ့ဒါဒါတော့ကျွန်တော်တို့တန်လွှင့်ထုံးနဲ့ခုနဆွေးနွေးခဲ့တယ်ပေါ့နော်ဒေါ်အောင်ဆန်းစုကြည်မှာပို့ပြီးတော့လာဟိုစဉ်းစားကြမယ်စဉ်းစားစရာတွေများတယ်တစ်ချိန်တည်းမှာဘိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ကဒေါ်စုတဲ့ပို့ပြီးပွန်လင်းနေလို့ကျွန်တော်မြူဆာ ਉ သူကတော့ဖွဲ့စည်းပုံညူကင်ထားမယ်ငါကင်ထားပြီးပြီဆိုတော့သူကိုသူဟာယုံကြည်မှုနဲ့အဲကြောက်သူကဟိုနည်းနည်းဟိုပို့ပြီးတော့ဟိုတတ်တော့တတ်တာများပြောသလားပေါ့ဆိုတော့ကျွန်တော်ကဟိုအကောင်းအများကြီးတော့မမျှော်လင့်ဘူးသို့တော်ဒါဟိုကောင်းတဲ့ဘက်တော့ရှိတယ်လို့ကျွန်တော်ဖတ်ကြည့်ပါတယ်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆရာဦးတင်းစိခင်ဗျာ
။ကောင်းပါပြီခင်ဗျာ။ကောင်းပါပြီ
။မြန်မာဒီမိုကရေစီရာဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ခဲ့တာပဲဖြစ်ပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တိုင်းရဲ့တနင်္လာနေ့မနက်ပဲအစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ3040 50နဲ့လိုင်းလတ်190တို့ကနေဆက်လက်တင်ဆက်သွားပါမယ်အခုဒုတိယနာရီဝက်အစီအစဉ်မှာမြန်မာပြည်မှပေးစာများကမ္ဘာတစ်လားထူးခြားဆန်းများသတင်းအစီအစဉ်နဲ့အတူဦးစီသူအောင်မြတ်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ထုတ်လွှင့်တဲ့အခါမှာတော့
တို့ကြိုတင်သတင်းရထားသလိုပဲအဲ့ဒီပုံနှိပ်တိုက်မှာရိုဟင်ဂျာအကြောင်းဖော်ပြထားတဲ့2016ခုနှစ်အတွက်ပြက်ကြိန်တွေရိုက်နှက်နေတာကိုတွေ့ရတဲ့အတွက်တပ်တွေကပစ္စည်းဖြစ
်မကြခင်နောက်ပိုင်းမှာတင်ဆက်သွားဖို့ရှိပါတယ်ခင်ဗျာအခုတော့မအေးတန်နာကျော်စီစဉ်တင်ဆက်တဲ့မြမပြည်မှပေးစာများအစီအစဉ်ကိုနားဆင်နေပါပြီ
တော်ရရှင်ရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်။အပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြပေးမယ်အပြင်တော်ရရှင်နေချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးတော့ VOA အစီအစဉ်တွေကိုနားဆင်ပြီးရေးလာကြတဲ့တော်ရရှင်ရဲ့စာတွေကိုဖော်ပြပေးတော့ချင်ပါတယ်နော်။ VOA ကိုကျေးဇူးအများကြီးတင်ပါတယ်ဆိုပြီးရေးလာတဲ့တော်ရရှင်ကတော့နာမည်တော့ရေးမလာပါဘူးနော်။ဒီတော်ရရှင်ကအီးမေးလ်မှာရေးလာတာပါ။မြမသတင်းများတာမကအာကစားကျမ်းမာရေးအပြင်ကဏ္ဍဆောင်တွင်သိရှိရလိုပါ၏အဒါကြောင့်ကျေးဇူးတင်ပါတယ်လို့ဆိုလာပါ၏စိုက်ပျိုးမွေးမြူရေးကဏ္ဍကိုလည်းထည့်ပြီးတော့လွှင့်ပေးစေချင်ပါ၏ VOA ဝိုင်းတော်သားတွေအားလုံးကျမ်းမာချမ်းမြေ့ကြပါစေဆုပြတီတော်ရရှင်ဆုတောင်းလာပါတယ်ရှင်ဒီတော်ရရှင်ကဒီကဏ္ဍတစ်ခုအသစ်ဖြစ်တဲ့စိုက်ပျိုးမွေးမြူရေးကဏ္ဍထုတ်လွှင့်ပေးပါလို့ပြောဆိုလာလို့ဟုတ်ကဲ့ကျမတို့ကဒီကဏ္ဍကိုတက်တက်ထုတ်လွှင့်ပေးပြီးမြင်လဲသိပ္ပံနဲ့ဤပညာအစီအစဉ်မှာအလင်းသိရင်သိတယ်လို့ထည့်သွင်းပြီးတော့ထုတ်လွှင့်ပေးနေပါတယ်เนาะအခုလိုမျိုးနားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နောက်ထပ်သောရရှင်တယောက်ကတော့သတင်းတွေပို့ပေးလို့ကျေးဇူးတင်ကြောင်းအခုလိုရေးလာပါတယ
်ယင်းကတော့လေဒီယိုကနေနားထောင်ကြရပါတယ်အခုအွန်လိုင်းကနေသတင်းတွေရနေလို့ VOA မြန်မာပိုင်းကိုအထူးကျေးဇူးတင်ပါတယ်နောက်လည်းမြန်မာသတင်းတွေကိုအမြဲတင်ပေးနိုင်ပါစေ VOA မြန်မာပိုင်းကဥဥဒေါ်တော်ကူကူမမတို့ VOA လည်းကဘာတီတွေ့ဒီပါစေလို့ဆုတောင်းပေးပါရခင်ဗျာ
ဒီတော့ရှင်ကအခုနောက်ပိုင်းမြန်မာပြည်မှာခေတ်စားလာတဲ့ online ကနေပြီးတော့သတင်းတွေကိုရယူပြီးတော့နားဆင်နေသူဖြစ်ပါတယ်ကျမတို့ VOA ကတင်ဆက်ပေးတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့ကျမတို့ VOA Facebook အစာမျက်နှာမှာတုံ့ပြန်ပြီးတော့ရေးသားလာကြတဲ့တော်ရှင်ရဲ့မှတ်ချက်တချို့ကိုလည်းဖော်ပြပေးသွားချင်ပါတယ်နော်ကျမတို့ဒီဇင်ဘာလ2ရက်နေ့ကထုတ်လွှင့်ပေးခဲ့တဲ့သတင်းမှာတော့မြန်မာနိုင်ငံက VOA သတင်းတောက်ကိုစီသူကဒီမြန်မာနိုင်ငံမှာမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်နဲ့လက်ရှိသမရဦးသိန်းစိန်တက်မတော်ကာကွယ်ရေးဦးစီးချုပ်ဘိုးချုပ်မူကြီးမင်းအောင်လိုင်းတို့နဲ့အသီးစားတွေ့ဆုံခဲ့တဲ့အကြောင်းသတင်းပေးပို့ထားပါတယ်။အစိုးရအသက်တာဝန်လွှဲပြောင်းပေးရေးခြုံငွေစီဖို့နိုင်ငံတည်ငြိမ်အေဂျင့်မှုနဲ့ဖွံ့ဖြိုးတိုးတက်ဖို့အတွက်အနာဂတ်မှာပူးပေါင်းဆောင်ရွက်သွားကြဖို့ချွေးနေခဲ့ကြတယ်လို့သတင်းမှာဖော်ပြထားတာပါ။ဒါနဲ့ပတ်သက်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့ Facebook ပေါ်ကသောရရှင်တချို့ကတော့အေးမော်ဆိုတဲ့သောရရှင်ကဒီတပ်ပုံတွေကိုမြင်ရတာမြန်မာနိုင်ငံတော်ကြီးအတွက်အားတက်ဂုဏ်ယူပွဲရာစက်တည်ရှိလာတဲ့ကြည်နူးပွဲမြင်ကွင်းလို့ဆိုချင်ပါတယ်။ဘယ်ပကြီးရေးမမီပါဘူးခင်ဗျာဆိုပြီးတော့ရေးလာပါတယ်။ယတိဆိုတဲ့သောရရှင်ကလည်းမြန်မာပြည်အရေးညီညွတ်စွာနဲ့အေးအေးချမ်းချမ်းငြိမ်းငြိမ်းချမ်းချမ်းနဲ့အစိုးရအဟောင်းနဲ့အသည့်ပြဿနာမဖြစ်ဖြစ်နဲ့အာဏာကိုကောင်းမွန်စွာလွှဲပြောင်းနိုင်ပါစေလို့ဆုတောင်းလာတာပါ။ခင်းနှင်းဖြိုးဆိုတဲ့သောရရှင်ကတော့အစိုးရကအာဏာလွှဲပေးဖို့ကတိပေးထားပြီဆိုတော့ NLD ပါတီကတီးခံပြီးစောင့်ရမှာပဲတဲ့1990လို့ဖြစ်ဖို့မရှိတော့ပါဘူးအားလုံးအသက်အရွယ်ရလာပြီဆိုတော့စိတ်တွေလည်းအရင်လိုမဟုတ်ကြတော့ပါဘူးပြောင်းလဲချိန်တန်လို့အားလုံးပြောင်းလဲလာကြလို့ဒီအချိန်ထိရောက်နေပြီဆိုတော့ကိုယ့်ဘက်ကအမှားမလုပ်မိကြအောင်ပဲအားလုံးထိန်းသိမ်းကြရအောင်လို့တိုက်တွန်းပါတယ်နော်ဆိုပြီးရေးလာပါတယ်ဒီ Facebook ကမှတ်ချက်ရေးလာကြတဲ့သောရရှင်တွေမှာခက်ရှိရှိလေးရေးလာတဲ့မောင်ဆန်ဆိုတဲ့သောရရှင်ကတော့
တိန်တော်သဖွဲမင်းရဲ့ကြွယ်ဤပြီးခဲ့တဲ့အတိတ်ကလောရက်တွေကိုသင်မုန်းချေပြီးအနာဂတ်ကိုတူတူလက်တွဲကြရအောင်လို့ရှင်းရှင်းပြန်ရရင်ပါဝါရှယ်ရင်းလုပ်ဖို့ရာဇသံပေးလိုက်တာပါလက်ရှိအခြေအနေတွေကိုတည်တည်ချာချာသုံးသပ်ကြည့်စေချင်ပါတယ်
နိုင်ငံရေးတစ်ခုတည်းမဟုတ်ပါဘူးပြန်လဲထူထောင်ရေးကာလစီးပွားရေးအစလူမှုရေးအဆုံးနိုင်ငံတော်လုံခြုံရေးအပါအဝင်ဘယ်သူကြိုက်ကြိုက်မကြိုက်ကြိုက်ခရိုနီဆိုတာလဲမရှိလို့မရပါဘူးမြန်မာပြည်ရဲ့စီးပွားရေးလုပ်ငန်းများအားလုံးထိုလူကြီးမင်းများချုပ်ကန့်ထားပါတယ်ထိုနည်းတူစွာအမိမြန်မာပြည်အချုပ်အခြာခံရရေးမပြိုကွဲရေးအတွက်တက်မတော်ဟာအဓိကကပါပါတယ်ထို့အပြင်တက်မတော်ကြောထောင်းနောက်ခံမရှိပဲလက်နက်ကင်ဆောင်ထားသူများနဲ့ဆွေးနွေးရန်ကိစ္စဟာလဲပြောသလောက်မလွယ်ကူလှပါဒီတက်ဆူရံကတော့လက်ရှိလူမျိုးရေးနဲ့ဆက်နွယ်ပြီးဖြစ်ပေါ်လာနိုင်တဲ့ပြည်တွင်းရေးဒါရီအားလုံးဟာနောက်တက်မဲ့အစိုးရအတွက်ဦးစားပေးလှုပ်ဆောင်ရမယ့်ကိစ္စအစိုးရသည့်အနေနဲ့နိုင်ငံတော်ထူထောင်ရေးကိုအာရုံစိုက်ပြီးတက်မတော်အနေနဲ့နိုင်ငံတော်တည်ငြိမ်ရေးကိုတာဝန်ယူပေးမယ်ဆိုတဲ့ win-win situation သို့မဟုတ်power sharing ပ
ါဒါကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌနဲ့ဒီသမရတမရကာကွယ်ရေးဦးစီးချုပ်တို့တွဲဆောင်ဆွေးနွေးမှုနဲ့ပတ်သက်ပြီးတော့သောရရှင်နေ Facebook စာမျက်နှာပေါ်မှာရေးလာကြတာဖြစ်ပါတယ်ကိုပိုင်းမြင့်တွေကိုထုတ်ဖော်ပြောလာကြတဲ့သောရရှင်နေနဲ့ရင်ဖွင့်စာတွေရေးလာကြတဲ့သောရရှင်နေရဲ့စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးဖို့ရှိပါတယ်เนาะအခုတော့သောရရှင်နေကိုကြားဖြတ်ပြီးအနောက်တိုင်းဒီလေးတို့နဲ့ဖြောပြပေးပါမယ်ဒီတစ်ပတ်တော့သောရရှင်တယောက်တေးတောင်းထားတဲ့အနောက်တိုင်းသချင်းလေးကိုဖြောပြပေးမှာဖြစ်ပါတယ်ဒီတော့ရှင်ကတချင်းလေးတစ်ပုဒ်လောက်တောင်းကျင်ပါတယ်။ဒီဇင်ဘာလ3ရက်နေ့မှာကြာရောက်တဲ့မအေးမြတ်တနာရဲ့မွေးနေ့အတွက်ပါ။ Brian Adams သီဆိုထားတဲ့ Please Forgive Me ဆိုတဲ့တချင်းလေးထုတ်လွှင့်ပေးဖို့တောင်းဆိုကျင်ပါတယ်။ဆိုပြီးတော့မုံရွာမြို့ယုံကြည်ရက်ကကိုဖြိုးဝေအောင်တောင်းဆိုလာပါတယ်။ဟုတ်ကဲ့ဒီတော့ဒီနောက်တိုင်းတေးလေးတစ်ပုဒ်ထုတ်လွှင့်နေကြနေရာမှာဒီတော့ရှင်တောင်းဆိုထားတဲ့ Brian Adams သီဆိုထားတဲ့ Please Forgive Me ဆိုတဲ့တချင်းလေးထုတ်လွှင့်ပေးကျမှာရှင်။ဒီဇင်ဘာလ3ရက်နေ့မှာမွေးနေ့ကြရောက်သွားတဲ့မတ်အေးမြတ်တန်တာကိုလည်းပျော်ရှင်စရာမွေးနေ့လေးဖြစ်ပါစေလို့ VOA အဖွဲ့သားတွေဆုတောင်းပေးလိုက်ပါတယ်ရှင
် Still feels like a first night together feeling
တမ်တီဆိုထားတဲ့ Please Forgive Me ဆိုတဲ့သတင်းကိုနားဆင်ကြကြရတာပါ သရရှင်နေတဲ့မြန်မာသတင်းလေးတစ်ပုဒ်နဲ့နောက်ပိုင်းမှာထုတ်လွှင့်ဖျော်ဖြေပေးဦးမှာဖြစ်ပါတယ်ရှင်သရရှင်နေရဲ့အရင်ဖွင့်စာတွေကိုဆက်ပြီးတော့ပြောပြပေးသွားကြပါတယ်ရှင်နိုင်ငံတော်အခွန်မပေးဆောင်တဲ့လုပ်ငန်းတွေကြောင့်အခွန်ပေးဆောင်ထားတဲ့လုပ်ငန်းတွေထိခိုက်နေနိုင်ရပါတယ်ဆိုပြီးရေးလာတဲ့သရရှင်ကတော့မန္တလေးတိုင်းဒေသကြီးမိချီလာခရိုင်ဝန်ထဲမြို့နယ်မှာအခွန်မဆောင်လိုင်စင်မရှိပေနဲ့အရက်ရောင်းချနေတဲ့စားတောက်ဆိုင်အရက်ဆိုင်တွေကိုရဲတပ်ဖွဲ့ကလည်းအရေးမယူမြို့နယ်ထွေအုပ်ကလည်းအရေးမယူပေးပါဘူးတဲ့ဒါကြောင့်မလို့လိုင်စင်ဆောင်ထားအခွန်ဆောင်ထားတဲ့ဆိုင်တွေအနေနဲ့နစ်နာနေပါတယ်ဆိုပြီးတော့ဒီ VOA ကတစ်ဆင့်ရင်ဖွင့်လာပါတယ်တော်ရရှင်တွေရဲ့ရင်ဖွင့်စာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်မြန်မာတချင်းလေးတွေစောင့်မျှော်နားဆင်နေတဲ့သောရရှင်တွေအတွက်တချင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးဖို့ရှိပါတယ်နော်ကျွန်တော်တို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်တော်ရရှင်ကိုကျမတို့ဆောင်းတေးလေးတုံးနဲ့ဖြောပြပေးကြပါတယ်။ဆောင်းရသည်ရောက်လာပြီဆိုတော့ကျမတို့ VOE ကနေတေးလက်ဆောင်နေနဲ့ဆောင်းတေးလေးတွေ Christmas တေးလက်ဆောင်တွေထုတ်လွှင့်ပေးနေတာပါ။ဒီတော့ဒီညလင်းနစ်သည်ဆိုထားတဲ့ဒီဇင်ဘာညဆိုတဲ့သချင်းလေးနဲ့ဖြောပြပေးကြပါတယ်ရှင်။ဒီဇင်ဘာလည်းဝင်လာပြီဆိုတော့မြန်မာနိုင်ငံမှာလည်းအပူချိန်အတော်အတန်ရောနေလာပြီထင်ပါတယ်နော်။ဒီဒီဇင်ဘာညဆိုတဲ့သချင်းလေးကိုနားဆင်ရင်းနဲ့ဆောင်းရဲ့အငွေအသက်လေးကိုခံစားကြပါစို့ရှင်။ဆိုတဲ့သတင်းလေးကိုနားဆင်ခဲ့ကြရတာပါဒီသတင်းလေးကိုနားဆင်ရင်မြန်မာနိုင်ငံကစောင်းရနေလေးကိုလွှမ်းမိပါတယ်เนาะမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပြပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသတင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်အစာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
ဝေဒနာကျော်တင်ဆက်တဲ့မြမပြည်မှဘေးစာများအစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါရခင်ဗျာအခုတော့ပြည်တွင်းသတင်းသုံးသပ်ချက်ကိုကြားရပါမယ်သတင်းစာဆရာဦးစီသူအောင်မြင့်ကရိုဟင်ဂျာပြက်ကရင်ဖမ်းဆီးအဲ့ဒီအစီအစဉ်မတိုင်ခင်မှာကျွန်တော်တို့လာမယ့်အင်္ဂါညမှာဘာတွေဆွေးနွေးကြမလဲဆိုတာကိုကြည့်အောင်ပါ
ရ ကောက်ဘွယ်မှာတခဲနဲ့အနံ့ရထားတဲ့ NLD ပါတီခေါင်းဆောင်ဒေါက်ဆန်းစုကြည်အနေနဲ့စစ်ခေါင်းဆောင်ဟောင်းတွေလက်ရှိခေါင်းဆောင်တွေနဲ့ဆက်တိုက်ဆိုတူတွေ့ဆုံဆွေးနွေးနေပါတယ်။ဒီလိုထူးထူးခြားခြားတွေ့ဆုံမှုတွေဟာရွေးကောက်ဘွယ်အနံ့ရခေါင်းဆောင်ထံချောချောမွေ့မွေ့အာဏာလွှဲပြောင်းနိုင်မဲ့လမ်းစားတစ်ခုလို့ဆိုနိုင်ပါပြီလား။မြန်မာနိုင်ငံမှာအမျိုးသားပြန်လည်တင်မြှင့်ရေးဒီမိုကရေစီပေါ်ထွန်းရေးမှာစစ်ခေါင်းဆောင်တွေနဲ့တင်မြှင့်ဖို့ကဘာကြောင့်များဒီလောက်ထိအရေးပါနေတယ်လဲဆိုတာတွေကိုအခုလာမယ့်အင်္ဂါညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဘာဝင်ဆွေးနွေးလို့ရတဲ့သောရရှင်အနေနဲ့ VOA ဖုန်းနံပါတ် 1-239-32-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားပါ။တရက်လီလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ဆက်သွယ်ခေါ်ယူပါမယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။တရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါမယ်။
ဒါကြေအင်္ဂါညVOA ဒိုင်းရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့ပြည်တွင်းသတင်းသုံးသပ်ချက်ကိုနှာစင်ရပါမယ်။သတင်းစာဆရာဦးစီသူအောင်မြင့်ကရိုဟင်ဂျာပြည်ကတိန်ဖန်ဆင်းမှုမီဒီယာဖိနှိပ်မှုလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးထားပါတယ်။ VOA မတ်အင်ဂျင်နီယာကကုညီတင်ဆက်ထားတာပါ။
ရဲ့ရဲ့ပိုင်းကရန်ကုန်တိုင်းပဇွန်တော်မြို့နယ်ရဲတပ်ဖွဲ့ဝင်တွေဟာ54လမ်းမှာရှိတဲ့ကျော်ပုံလေးတိုက်ကိုတပ်သေးတွေနဲ့အတူဝင်ရောက်စီးနှင်းရှာဖွေမှုတွေလုပ်ခဲ့ပါတယ်။သူတို့ကြိုတင်သတင်းရထားသလိုပဲအဲ့ဒီပုံလေးတိုက်မှာရိုဟင်ဂျာအကြောင်းဖော်ပြထားတဲ့2016ခုနှစ်အတွက်ပြည်ကရင်တွေရိုက်နှက်နေတာကိုတွေ့ရတဲ့အတွက်တပ်သေးကပစ္စည်းအဖြစ်အားလုံးကိုသိမ်းဆည်းခဲ့ပါတယ်။တစ်ဆက်တည်းပုံလေးတိုက်ပိုင်ရှင်မန်နေဂျာနဲ့ပြည်ကရင်ရိုက်နှက်ရမှာပါဝင်ပတ်သက်သူစုစုပေါင်း5ယောက်ကိုဖမ်းဆီးရေးယူခဲ့ပါတယ်။တစ်ဆက်တည်းပုံလေးတိုက်ကိုလည်းချက်ပေးခဲ့ပါတယ်။ပြည်ကရင်ပုံနှိပ်ဖို့စေခိုင်းသူလို့ဆိုတဲ့ဥအောင်ခင်ကတော့ထွက်ပြေးတိချောင်းသွားတဲ့အတွက်ဖမ်းဆီးရမိခြင်းမရှိဘူးလို့သိရပါတယ်။ဖမ်းဆီးရမိသူတွေကိုကနဦးပုံနှိပ်ထုတ်ဝေဥပဒေနဲ့တရားစွဲပြီးတရားရုံးကတယောက်ဒဏ်ငွေကျပ်10သိန်းစီချမှတ်ခဲ့ပါတယ်။အဲ့လိုပုံနှိပ်ထုတ်ဝေဥပဒေနဲ့အရေးယူပြီးနောက်မှအာမခံပေးလို့မရတဲ့ပုံမှန်905ခွေအများပြည်သူအကျိုးပျက်စီးစေမှုနဲ့ဖမ်းဆီးရုံးတင်တရားစွဲလိုက်ပါပြီ။ဒီမှုခင်ကိစ္စဘာသဘောဆောင်တယ်လဲ။ဒါမီဒီယာဖိနှိပ်မှုတစ်ခုလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်။
ဇလန်းအစကတော့ Facebook Internet လူမှုကွန်ရက်စာမျက်နှာတွေကစတာပါ။စာရေးဆရာဦးအောင်ခင်စစ်တွေဟာသူရိုက်နှိပ်ထုတ်ဝေမဲ့ပြက်ကရင်ပုံတွေကို Facebook ပေါ်တင်ပါတယ်။အဲ့ဒီပြက်ကရင်မှာရိုဟင်ဂျာတွေနဲ့ပတ်သက်ပြီးအရင်ပါလီမန်ဒီမိုကရေစီခေတ်နဲ့မြမဆိုရှယ်လစ်လမ်းစဉ်ပါတီမဆလာခေတ်ကပုံနှိပ်ထုတ်ဝေထားတဲ့စာအုပ်စာတမ်းတွေမှာပါတဲ့စာသားတချို့ကိုကောက်နှုတ်ဖော်ပြထားပါတယ်။တချို့စာမျက်နှာတွေမှာဗိုလ်မှူးချုပ်ဟောင်းအောင်ကြီးပြောဆိုခဲ့တဲ့မေခွန်းကောက်နှုတ်ချက်လိုမျိုးလည်းပါဝင်ပါတယ်။ပါလီမန်ဒီမိုကရေစီခေတ်ကတိုင်းပြည်တာဝန်ထမ်းဆောင်ခဲ့ဘူးသူတွေပါလီမန်အမတ်ဖြစ်ခဲ့တဲ့ရိုဟင်ဂျာတွေရဲ့ဓာတ်ပုံတွေကိုလည်းဖော်ပြထားပါတယ်။ပြက်ကရိန်နေဆွဲကိုတော့မြန်မာဘာသာအင်္ဂလိပ်ဘာသာအာရဘီဘာသာသုံးမျိုးနဲ့ဖော်ပြထားပါတယ်။ဒီပြက်ကရိန်ရုပ်ပုံတွေလူမှုကွန်ရက်စာမျက်နှာပေါ်ရောက်လာပြီးတဲ့နောက်ရန်ကုန်ကမပါတာအဖွဲ့ဝင်တချို့စီဝေးပြီးအရေးယူပေးဖို့တက်ဆိုင်ရာအာဏာပိုင်တွေစီတည်င်းပို့ပါရယ်ဒီပြက်ကြိမ်ထုတ်ဖို့စီစဉ်တဲ့ဥအောင်ခင်ဟာရွှေပြည်သာမြို့နယ်မှာနေထိုင်တာကြောင့်ဒါကိုဆက်မလုပ်ဖို့ထုတ်ဝေခြင်းမပြုဖို့ခံဝင်ကတိလက်မှတ်ရေးထိုးခိုင်းရအောင်ရွှေပြည်သာမြို့နယ်အုပ်ချုပ်ရေးမှူးကစူးစမ်းခဲ့ပါသေးတယ်ဒါပေမဲ့ဥအောင်ခင်ထွက်ပြေးတင်းရှောင်သွားပြီဖြစ်တဲ့အတွက်အဲ့ဒီအစီအစဉ်မဖြစ်မြောက်တော့ပါဘူးနောက်ပိုင်းပဇွန်တောင်မြို့နယ်54လမ်းမှာပုံနှိပ်နေပြီဆိုတာသိရတဲ့အတွက်အဲ့ဒီပုံနှိပ်တိုက်ကိုတွားရောက်ဖမ်းဆီးတာမျိုးလုပ်ကြတာပ
ါဒီပြဿနာနဲ့ပတ်သက်ပြီးကနဦးထွက်ပေါ်ခဲ့တဲ့သတင်းတွေမှာတော့ RB ဘာသာနဲ့ပြက်ကရင်ရိုက်နှိပ်ဖို့လုပ်လို့အရေးယူရတာလို့ဆိုပါတယ်ဒါပေမဲ့သက်ဆိုင်ရာပဇွန်တောင်မြို့နယ်ရဲစခန်းမှုကိုတွားရောက်မေးမြန်းတဲ့အခါ RB ဘာသာနဲ့ပုံနှိပ်ထုတ်ဝေလို့အရေးယူရတာမဟုတ်တဲ့အကြောင်းရွေးညာတွေအကြောင်းရေးသားဖော်ပြလို့အရေးယူရတာဖြစ်တယ်ဆိုပြီးပြောပါတယ်ဒါဆိုရင်အဲ့ဒီပြက်ကရင်ထဲမှာရွေးညာတွေအကြောင်းဘာတွေရေးထားသလဲလေ့လာကြည့်ဖို့လိုလာပါတယ်။ပြက်ကရင်ထဲမှာပါလီမန်ဒီမိုကရေစီခေတ်ဒုတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်မှူးချုပ်အောင်ကြီး1962ခုနှစ်ကပြောတဲ့မေယုခေတ်အတွင်းနေထိုင်ကြသောရွေးညာများသည်လည်းပြည်တော်စုအတွင်းလူမျိုးစုတစုဖြစ်သည်ကိုသဘောပိုက်ထားကြစေလိုကြောင်းဆိုတာဖော်ပြထားပါတယ်။နေကြားဒေသအရာရှိချုပ်ဗိုလ်မှူးကြီးစောမြင့်ပြောတဲ့ရွေးညာမျိုးသားများခမားအစချီမိခွန်ကောက်နှုတ်ချက်တူတူကိုဖော်ပြထားပါတယ်။စာမျက်နှာတစ်ခုမှာတော့မြမအသံတိုင်းသားဘာသာအစီအစဉ်ကနေရွေးညာဘာသာအစီအစဉ်ကို1962ခုနှစ်မေလ15ရက်နေ့ကနေ1965ခုနှစ်စက်တင်ဘာလ30ရက်နေ့အထိအသံလွှင့်ခဲ့တယ်ဆိုတဲ့စာသားမျိုးဖော်ပြထားပါတယ်
။ဒီမှုနဲ့ပတ်သက်ပြီးအေးအေးယူကင်တွယ်တဲ့စကမ်းမှုပြောစကားနဲ့
ပြက်ကြိန်စာမျက်နှာပါအကြောင်းအရာတွေကိုကြည့်ရင်ရိုဟင်ဂျာနဲ့ဆိုင်တဲ့အကြောင်းအရာတွေကိုဖော်ပြထားတာကြောင့်ဖက်စီအေးအေးယူခံကြရတယ်ဆိုတာထင်ရှားပါတယ်တကယ်တော့ဒီပြက်ကြိန်ထဲမှာဖော်ပြတဲ့အကြောင်းအရာတွေဟာအရင်မြန်မာနိုင်ငံမှာပုံနှိပ်ထုတ်ဝေထားပြီးသားစာအုပ်စာတန်းကအချက်အလက်တွေကိုပြန်လည်ကူးယူဖော်ပြထားတာတွေပဲဖြစ်ပါတယ်အစ်စ်အစမ်းဖန်တီးရေးသားထားတာတွေကိုလည်းမတွေ့မြင်ကြရပါဘူးဒါဆိုဒီပြက်ကြိန်ထုတ်ဝေမှုနဲ့ပတ်သက်ပြီးပုံမှန်905ခါခွေအများပြည်သူအကျိုးပျက်စီးစေမှုဆိုတဲ့အမှုနဲ့ရုံးတင်တရားစွဲတာကရောဖြစ်တင်ပါသလားဆိုတာဆွေးနွေးဖို့လိုလာပါတယ်2012ခုနှစ်သမရဦးသိန်းစိန်အစိုးရအဖွဲ့အစ်တက်လာပြီးတဲ့နောက်2012ခုနှစ်နှစ်လယ်မှာစင်စာအဖွဲ့ကိုရုပ်သိမ်းပြီးပုံနှိပ်မီဒီယာကိုလွတ်လပ်ခွင့်ပေးခဲ့ပါတယ်။စာအုပ်စာဆောင်တွေရိုက်နှိပ်ရမှာကြိုတင်ခွင့်ပြုချက်တောင်းခံစရာမလိုတော့ဘဲပုံနှိပ်ထုတ်ဝေပြီးတဲ့နောက်မှာမူပိုင်ခွင့်နဲ့မှတ်ပုံတင်ရုံးကိုစာအုပ်စာဆောင်တွေသွားပို့ပေးရတာပဲရှိပါတယ်။ဒီလိုပုံနှိပ်မီဒီယာလောကလွတ်လပ်ခွင့်ရပြီးချိန်ကနေဒီကနေ့အချိန်ထိပုံနှိပ်ထုတ်ဝေမှုနဲ့ပတ်သက်ပြီးမီဒီယာဖိနှိပ်မှုလို့အသေးချာပြောနိုင်တဲ့အမှု၃ခုပေါ်ပေါက်ခဲ့မှုပါပဲ။ပထမတမှုကတော့ Unity Channel အမှုဖြစ်ပြီးဓာတုလက်နဲ့ဆက်ယုံဆိုပြီးဖော်ပြလို့သတင်းသမား၅ယောက်ကိုနိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ထောင်ဒဏ်၁၀နှစ်စီချမှတ်ခဲ့ပါတယ်။နောက်တမှုကတော့ဘိုင်မွန်တဲ့နေကြတဲ့အမှုဖြစ်ပြီးလူမှုအဖွဲ့အစည်းတစ်ခုရဲ့ဂျားပြက်အစိုးရဖွဲ့လိုက်တယ်ဆိုပြီးကြေညာချက်ထုတ်တာကိုသတင်းရေးသားဖော်ပြလို့သတင်းသမား၅ယောက်ကိုထောင်နှစ်နှစ်စီချခဲ့တာပါတတိယမှုကတော့မြန်မာတန်တော်ဆင့်ကြားနေပါသမရဦးသိန်းစင်ကိုဝေဖန်တဲ့ရေးသားချက်ကိုအစိုးရပြန်ကြားရေးဝန်ကြီးဌာနကပုံမှန်900အတရေဖြတ်မှုနဲ့တရားစွဲခဲ့တာဖြစ်ပြီးငွေဒဏ်ချမှတ်ခံရတာပ
ါအခုပြက်ကရင်ထုတ်ဝေမှုပြဿနာကိုကြည့်ရင်လဲပုံနှိပ်ဖော်ပြမှုကြောင့်ဖြစ်ရတဲ့ပြဿနာပါပုံနှိပ်ဖြန့်ချီခြင်းမပြုခင်အရေးယူခံရတာပါဒီအတွက်ဖြစ်ချင်းဖြစ်ပုံနှိပ်ထုတ်ဝေဥပဒေဒါမှမဟုတ်သတင်းမီဒီယာဥပဒေနဲ့ပဲအရေးယူဖို့ရှိပါတယ်ဒါပေမဲ့အခုလိုရိုဟင်ဂျာအကြောင်းပုံနှိပ်ဖော်ပြလို့ဆိုတဲ့အကြောင်းပြချက်နဲ့ပုံနှိပ်ထုတ်ဝေဥပဒေနဲ့အရေးယူအဖြစ်ပေးရုံနဲ့မကထောင်ဒဏ်2နှစ်အထိချမှတ်နိုင်တဲ့ပုံမှန်95ခါလို့အများပြည်သူအကျိုးပျက်စီးစေမှုနဲ့တရားစွဲတာကိုတော့မီဒီယာဖိနှိပ်မှုလို့သတ်မှတ်နိုင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ရင်းသားဆရာဦးစီတော်မြင့်ရဲ့ပြည်တွင်သုံးသပ်ချက်အစီအစဉ်အပြီးအခုတော့ဒီမနက်ခင်းအတွက်နောက်ဆုံးအစီအစဉ်အဖြစ်ကဘာတလွားထူးခြားဆန်းမြတ်သတင်းတွေအလှည့်ရောက်လာပါပြီ။မတ်ခင်ပြူတွေးနဲ့တူကိုသားညွန့်ဦးတို့ကပြောပြကြမှာပ
ါ။အက်စတိုးနီးယားနိုင်ငံမြောက်ပိုင်းရက်ဖီရီမြို့လေးမှာတော့ခရစ်စမတ်ရာသီကိုဆင်နွှဲဖို့အတွက်ဗီဒင်းပေါက်မန်ပေါက်ဟောင်းတွေနဲ့ပြုလုပ်ထားတဲ့ခရစ်စမတ်သစ်ပင်ပုံစံကြီးကိုစိုက်ထုတ်လိုက်ပါတယ်။မိထွန်းလိုက်တဲ့အခါမှာတော့ဒီမှန်ပေါင်ခရစ်စမတ်သစ်ပင်ကြီးဟာအယောက်မျိုးစုံလင်းလက်လာခဲ့ပါတယ်။စွန့်ပစ်ပြတင်းပေါက်ပေါင်း122ခုကိုအသုံးပြုပြီး12မီတာအမြင့်ရှိတဲ့ခရစ်စမတ်သစ်ပင်ကြီးကိုဖန်တီးပြီးဒီနှစ်အတွက်ရက်ဗီရီမြို့နယ်ကွင်းပြင်မှာအလှဆင်မိထွန်းထားတာဖြစ်ပါတယ်။ဒီပြတင်းပေါက်ကထွက်တဲ့အလင်းရောင်ရဲ့တစ်ဖက်မှာလူတချို့ရဲ့ပုံရိပ်တွေကိုကြပြဆန်းဆန်းမြင်တွေ့ရပါတယ်။ဒီပြတင်းမှန်တွေဟာလူတွေရဲ့အတွင်းစိတ်ကိုထိုးဖောက်မြင်ရတယ်ဆိုတဲ့အချက်ကိုမိမောင်းထုတ်ပြချင်တာဖြစ်တယ်လို့သစ်ပင်ကြီးကိုဖန်တီးခဲ့သူကပြောပါတယ်။ဒီသစ်ပင်ကြီးကိုသဘောကျတဲ့သူတွေလည်းရှိသလိုမကြိုက်ကြတဲ့သူတွေလည်းရှိပါတယ်။ကလေးတွေကတော့ခရစ်စမတ်တေးသချင်းတွေနဲ့အတူသစ်ပင်ကြီးဘေးမှာဝိုင်းပတ်ကခုန်ကြပါတယ်။တချို့ကတော့ထင်းရှူးပင်လိုမျိုးအပင်သာခရစ်စမတ်သစ်ပင်ဖြစ်တင်ပြီးတချို့ကအခုလိုမျိုးပြန်လဲအသုံးပြုထားတဲ့ပစ္စည်းတွေနဲ့ခရစ်စမတ်သစ်ပင်ဖြစ်အောင်ဖန်တီးတာကိုလည်းသဘောကျကြတဲ့သူတွေရှိပါတယ်။ရက်ဖီရီမျိုးကတော့အခုလိုအစမ်းလေးတွေထွင်တဲ့အလေးရှိပါတယ်။ပြီးခဲ့တဲ့နှစ်တုန်းကလည်းခရစ်စမတ်သစ်ပင်ကိုတစ်သားပြားအဟောင်းတွေနဲ့ဖန်တီးခဲ့လို့ခရစ်စမတ်သစ်ပင်အစ်စ်ရအောင်အလူငွေလိုက်ရှာပြီးလှူဒန်းခဲ့တဲ့ဒေသခံတွေလည်းရှိခဲ့ပူပါရဲ့ရှင
်။ဂရိနိုင်ငံအေသင်မြို့မှာတော့အေသင်မြို့သားတထောင်လောက်ဟာဆန်တာကလော့စ်လို့ဝတ်ဆင်ပြီးတော့ခရီးအတွက်လှူကန်တဲ့အနေနဲ့2ကီလိုမီတာခွဲပြေးခဲ့ကြပါတယ်။စီးပွားရေးချက်တဲကိုရင်ဆိုင်နေရတဲ့အေသင်မြို့သားတွေအတွက်ခရစ်စမတ်အားလည်းရဲ့စိတ်ပျော်စရာအကောင်းဘက်မြင်အားတက်စေဖို့အတွက်ဒီအပြေးပွဲကိုပြုလုပ်တာဖြစ်ပါတယ်။ကလေးလူငယ်လူကြီးအရွယ်မရွေးမုတ်စိတ်တွေခေါလောင်းတွေတက်ဆင်ပြီးတော့ဝင်ကြီးယူလို30ပေးပြီးတော့ဝင်ပြေးကြရတာပါ။ဒီကရတဲ့အလူငွေတွေကိုတော့အီလစ်ဇာလို့ခေါ်တဲ့ဒီကလေးတငယ်ညှဉ်းပန်းနှိမ့်ဆက်မှုကော်မတီအဖွဲ့ကိုလှူဒါန်းမှာဖြစ်ပါတယ်။ပါဝင်သူတွေကတော့အခုလိုမျိုးကောင်းတဲ့ကိစ္စတစ်ခုမှပါဝင်ခွင့်ရတဲ့အတွက်ကြောင့်ပျော်ရွှင်နေကြပါတယ်။အခုလိုလှူဒါန်းတဲ့အတွက်ဝင်ကြီးပေးတဲ့အချိန်မှာထုတ်ပေးတဲ့ဒီ Santa Claus ဝတ်စုံတွေကိုကိုယ်ပိုင်တင်ထားနိုင်ကြမှာဖြစ်ပါတယ်ခင်ဗျာ။
တ ုနိုင်ငံရှန်ဟိုင်းမြို့မှာလူကီးမီးယားသွေးကင်ဆာဖြစ်တဲ့ကလေးသင်ငယ်တွေကိုဆေးကုသပေးနိုင်ဖို့ရန်ပုံငွေရှာတဲ့အနေနဲ့လူထောင်ပေါင်းများစွာဟာဆန္ဒကလော့စ်လို့ဝတ်ပြီးပြေးခဲ့ကြပါတယ်။ဒီပွဲမှာတော့ပါဝင်တဲ့သူတွေဟာ10ကီလိုမီတာဒါမှမဟုတ်5ကီလိုမီတာအကွာအဝေးကိုရွေးချယ်ပြီးတော့ပြေးနိုင်ပါတယ်။တချို့လူတွေကတော့စန်တာပုံစံဝတ်စင်တာ gingerbread လိုပုံစံမျိုးဝတ်တာနောက် gorilla မျိုးဝင်လိုဝတ်စားမျိုးတွေဝတ်ဆင်ပြီးတော့လည်းပါဝင်ခဲ့ကြတာပါ။ဒါဟာဖူဒန်တက္ကသိုလ်ကလေးစစ်ရုံမှာသွေးကင်ဆာအတွက်ကုသမှုခံယူနေတဲ့ကလေးတွေအတွက်ဖြစ်ပါတယ်။ဒီပွဲမှာပါဝင်ဆင်နွှဲဖို့အတွက်ဝင်ကြီးကတော့လူကြီးတယောက်ကိုတရုတ်ယွမ်150နဲ့ကလေးဆိုရင်တော့ယွမ်100ပါ။ဒီပွဲမှာပထမဒုတိယရတဲ့သူတွေမရှိဘဲပန်းဝင်တဲ့သူတွေအားလုံးကိုစုတစိတ်ချီးမြှင့်ခဲ့ပါတယ်ရှင
်။ကမ္ဘာထလွန်းထူးခြားဆန်းများသတင်းများအစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာဒီကနေ့ညနေ 6:00 ခွဲကနေ 9:00 ထိ VOA အစီအစဉ်တွေတင်ဆက်တဲ့အခါလိုင်းဒိုမီတာ 16.25 ဒိုကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုကိုရန်နိုင်ကတင်ပြပါမယ်
ပြည်ထောင်နိုင်ငံပဲရစ်မြို့နယ်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာမကြသေးခင်ကတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်အမေရိကန်ပြည်သူတွေကိုကြောက်ရွံ့ပြီးအရှုံးမပေးကြဖို့အမေရိကန်သမ္မတဘရက်အိုဘားမားကသူ့ရဲ့အိုဘော်ရုံးခန်းကနေတနင်္ဂနွေနေ့ညမှာမိန့်ခွန်းပြောပြီးတော့တိုက်တွန်းသွားဖို့ရှိနေပါတယ်။သမ္မတအိုဘားမားအစိုးရအဖွဲ့အနေနဲ့အကြမ်းဖက်ဝါဒရဲ့ချိန်ချောက်မှုအန္တရာယ်ကိုအလေးနက်ထားလှုံ့ဆော်နေတယ်ဆိုတာကိုအမေရိကန်ပြည်သူတွေကိုအာမခံတဲ့အနေနဲ့သူ့ရဲ့အိုဘော်ရုံးခန်းကနေရှာရှာပါပါမိန့်ခွန်းပြောကြမှာဖြစ်ပါတယ်။သမ္မတအိုဘားမားရဲ့မိန့်ခွန်းထဲမှာအကြမ်းဖက်သမားတွေရဲ့ချင်းချောက်မှုတွေဟာဘယ်လိုပြောင်းလဲပေါ်ပေါက်လာနေလဲဆိုတာနဲ့အမေရိကန်ပြည်သူတွေဘေးကင်းလုံခြုံမှုရှိစေဖို့အတွက်အစိုးရကဘာတွေလှုပ်ဆောင်နေလဲဆိုတာကိုအဓိကပြောကြားသွားမှာဖြစ်ပြီးတခြားမူဝါဒဆိုင်ရာအပြောင်းလဲတွေနဲ့ကြီးညာချက်တွေတော့ထုတ်ပြန်သွားဖို့မမျှော်လင့်ရဘူးလို့အမေရိကန်အစိုးရတာဝန်ရှိသူတဦးကပြောပါတယ်။သမ္မတအိုဘားမားကအမေရိကန်ပြည်သူတွေကိုကြောက်ရွံ့အရှုံးမပေးဘဲကိုလို့ဆရာရှိတာတွေအကောင်းဆုံးလှုပ်ဆောင်ကြဖို့ပြောကြားလာနိုင်တယ်လို့အမေရိကန်ရှေ့နေချုပ် Loretta Lynch က NBC ရုပ်သံရဲ့ Meet the Press အစီအစဉ်ကိုပြောကြားခဲ့ပါတယ်။ကြောက်မက်ဖွယ်ကောင်းတဲ့တိုက်ခိုက်မှုတွေကပြည်သူတွေကိုကြောက်လန့်စေပြီးတော့လူတွေအတော်များများနဲ့ဒဏ်ရာရသေးဆုံးတာတွေရှိခဲ့ပါတယ်။လူတွေအနေနဲ့စိုးရိမ်နေကြပြီးဒါကိုသူ့အနေနဲ့နားလည်တယ်လို့လည်းအမေရိကန်ရှေ့နေချုပ် Loretta Lynch ကပြောပါတယ်။သမ္မတဥပမာအနေနဲ့အခုထပ်ပိုတင်းကျက်တဲ့တနက်ကင်ဆောင်ွယ်ဥတွေတနက်ကင်ဆောင်ွယ်ဥတွေကိုပြထမ်းဖို့ထပ်တောင်းဆိုလာနိုင်တယ်လို့လည်းသူကပြောကြားခဲ့ပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့ကမြေရောက်မိထားဘူတာယုံမှာလူတစ်ယောက်ကဒါဟာဆီးရီးယားနိုင်ငံအတွက်လို့ဆိုပြီးဒါနဲ့တိုက်ခိုက်ခဲ့တာကြောင့်လူနှစ်ယောက်တန်ရရသွားတဲ့ကိစ္စကိုအကြမ်းဖက်မှုတိုက်ဖြတ်ရေးရဲတပ်ဖွဲ့တွေကတနင်္ဂနွေနေ့မှာစုံစမ်းစစ်ဆေးမှုတွေလုပ်ဆောင်ခဲ့ပါတယ်။အမေရိကန်သမ္မတဟောင်းဂျီမီကာတာကသူဟာကင်ဆာရောဂါဝင်တာခံစားနေရတယ်လို့ကြေညာပြီးလေးလအချာမှာသူ့မှာအသက်အန္တရာယ်ကိုချိန်ချောက်တဲ့ရောဂါလက္ခဏာဘာတစ်ခုမှမတွေ့ရဘူးလို့ဂျော်ဂျီယာပြည်နယ်ပလိန်းစ်မြို့ကသူသွားတဲ့ဖျားကျောင်းမှာလာရောက်ခဲ့တဲ့သူတွေကိုပြောကြခဲ့ပါတယ်။အင်္ဂလန်မှာတနင်္ဂနွေနေ့ကကစားခဲ့တဲ့ပရီးမီးယားလိဂ်ဘောလုံးပွဲမှာတော့ညူကာဆောကလီဗာပူးကို2-0မရှိနဲ့အနိုင်ရသွားခဲ့ပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုရန်နိုင်ပြောပြသွားတာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကမန်အင်ဂျင်နိုင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ဇီနတ်အဗ်ဒယ်ရာမန်ဖြစ်ပါတယ်။ဒီကနေ့မနက် VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက် 6:00-9:00 အထိလိုင်းနိုမီတာ32-40-48-50တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့လေးတစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.